Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်ဧပြီလ3ရက်တနင်္လာနေ့ညပိုင်း 9:00 AM အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့ 51 နဲ့လိုင်းလမီတာ190တို့ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမအနံလာပါဒီကနေ့ညအစည်းအဝေးမျိုးဖြစ်တင်ဆက်ပေးမှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကမြောက်ယထာဘူရာယုံမှာပောက်ကွဲမှုဖြစ်တာကြောင့်အနည်းဆုံး10ဦးသေဆုံးပါတယ်မြောက်ကိုရီးယားပြည်ထနာကိုတရုတ်ကမကင်တွဲရင်အမေရိကန်ကဖြေရှင်းမယ်လို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်မကွေးမြို့မှာကာရာအိုကေဆိုင်မိလောင်လို့လူ16ယောက်သေဆုံးရပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါမယ်ရှင်
ကောင်းပါပါရှင်ဧပြီလ3ရက်နေ့မှာကျင်းပခဲ့တဲ့ကြားဖြတ်ရွေးကောက်ပွဲမှာမဲလာပေသူတွေတိတိတသားနေသွားတာပါကြောင့်ပါလဲ
ရွေးကောက်ပွဲဆိုဒီမိုကရေစီတကားပေါက်ပဲအဲ့ဒါကျွန်တော်တို့မြင်တဲ့အော်နေကြတဲ့စကားအဲ့မှာဒီဒီမိုကရေစီတကားပေါက်ခိုင်မာဖို့တဲ့တော့ဒီရွေးကောက်ပွဲကော်မရှင်ကဒီပွင့်လင်းမြင်တာမယ်ပေါ့နော်ပြီးတော့သူ့မှာလည်းဒီစီမံခန့်ခွဲမှုတွေ
ကဒါနာရှေ့ဆောင်မြန်မာအဖွဲ့ကဦးချမ်းញံရုံမှာရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါဒါအပြင်ကြားဖြတ်ရွေးကောက်ပွဲမှာလက်ရှိအာဏာရ NLD ပါတီအပေါ်လူလူထောက်ခံမှုကြာဆင်းလာပြီလားဆိုရဲအမြင်တွေနဲ့အတူဒေါအောင်ဆန်းစုကြည်ကချင်ပြည်နယ်ခီးစင်မှာတွေ့ဆုံခဲ့တဲ့ကချင်အဖွဲ့ရဲ့တရင်စာရှင်လုံးဘက်ကိုလည်းတင်ပြသွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသည်မှတက်တန့်ရောင်တရင်လွားနဲ့သူယုံကြည်ရာတွေကိုတွေ့ရနားဆင်ရမှာပါအခုတော့ထိတ်တန့်ရောင်တရင်တွေကိုမတ်တင်ငီထိုင်းနဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်ရှင်
ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကမြောက်ယထာဘူရာယုံတစ်ခုမှာပောက်ကွဲမှုဖြစ်တာကြောင့်အနည်းဆုံးလူ10ဦးသေဆုံးပြီးတခြားလူ50ဦးထိခိုက်ဒဏ်ရာရတယ်လို့ရုရှားအာဏာပိုင်တို့ကပြောပါတယ်။မြို့လယ်ကစနာယာစကွဲမြောက်ယထာဘူရာယုံမှာပောက်ကွဲမှုဖြစ်ခဲ့တာလို့ရုရှားမီဒီယာတွေကဖော်ပြပါတယ်။ရုရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့စိန့်ပီတာစဘတ်ကမြောက်ယထာဘူရာယုံအလုံးကိုပိတ်လိုက်ပါပြီ။ပောက်ကွဲမှုဖြစ်ရတဲ့အကြောင်းရင်းကိုမသိရသေးပေမဲ့အကျန်းဖက်ဝါရဆွဲတိုက်ခိုက်မှုအပါအဝင်ဖြစ်နိုင်ခြေရှိတာတွေအားလုံးကိုစုံစမ်းစစ်ဆေးသူတွေစစ်ဆေးနေပြီလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်ရှင်
။သမ္မတဒေါ်နယ်ထရမ့်အနေနဲ့တရုတ်သမ္မတအမေရိကန်ခီးစင်မတိုင်ခင်လေးမှာပဲမြောက်ကိုရီးယားရဲ့ပြင်းပြင်းထန်ထန်ပြောလိုက်တာကြောင့်အမေရိကန်မူဝါဒကြီးကြီးမားမားပြောင်းလာမလားလို့သုံးသပ်မှုမျိုးစုံရှိနေပါတယ်။သမ္မတထရမ့်ကမြောက်ကိုရီးယားပြဿနာကိုတရုတ်နိုင်ငံကကူညီမဖြေရှင်းပေးရင်အမေရိကန်အနေနဲ့တတ်သက်ဖြေရှင်းသွားမယ်လို့ Financial Times သတင်းစာကိုမနေ့ကပြောလိုက်ပေမဲ့ဘလို့ဖြစ်ရှင်းမယ်ဆိုတာတော့ရှင်းရှင်းလင်းလင်းမပြောခဲ့ပါဘူး။ဒါကြောင့်အခုလိုပြောလိုက်တာကဒီဘတ်ထက်တရုတ်သမ္မတနဲ့ Florida မှာတွေ့တဲ့အခါမြောက်ကိုရီးယားရေဦးစားပေးဆွေးနွေးရမှာအသာစီးရဖို့လားမြောက်ကိုရီးယားရန်ချုပ်တင်ကာကွယ်လုပ်ငန်းစဉ်စတင်ဖို့လားလို့သုံးသပ်မှုတွေဖြစ်လာနေပါတယ်။ London ခြေစိုက် Financial Times သတင်းစာနဲ့ Interview လုပ်ရမှာသမ္မတ Trump ကတရုတ်နိုင်ငံဟာမြောက်ကိုရီးယားပေါ်ဩဇာကြီးတယ်မြောက်ကိုရီးယားနျူကလ িয়ার နဲ့အဝေးတိန်းဒုံးကျည်နည်းပညာအမြန်တိုးမြင့်နေတဲ့ပြဿနာကိုတရုတ်အနေနဲ့ဝိုင်းကူမဖြစ်ရှင်းပေးရင်ဘသူအတွက်မှမကောင်းနိုင်ဘူးလို့တတိပေးလိုက်ပါတယ်။ဒီဘက်ချက်တာရင်းနဲ့ကြာရင်သမ္မတထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့အမေရိကန်သမ္မတရဲ့အပန်းဖြေစခန်းမှာတွေ့ကြတဲ့အခါကင်မ်ဂျွန်အန်အစိုးရအနေနဲ့အမေရိကန်နိုင်ငံတဲအထိရအောင်ပြစ်နိုင်မဲ့နျူကလ িয়ার ထိပ်ဖူးတပ်အဝေးထိန်မစိုင်းထုံးကြီးကိုမထုတ်လုပ်နိုင်အောင်ကာကွယ်ဖို့အတွက်ကိစ္စရဲ့ကိုအဓိကအဖြစ်ဆွေးနွေးကြမယ်လို့မျှော်လင့်ထားကြပါတယ်။မြောက်ကိုရီးယားနိုင်ငံကကြောက်မီးသွေးတင်သွင်းမှုတွေကိုမကြားသေးခင်ကတရုတ်နိုင်ငံကဖျက်တောက်လိုက်တာပါဝင်အရင်လှုပ်လာခဲ့တဲ့ချင်းချောက်မှုတွေပိတ်ဆို့အရေးယူမှုတွေကမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ရာလွတ်ဆောက်မှုတွေကိုအဟန့်တမဖြစ်စေခဲ့ပါဘူးခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အကြီးတန်းအကြံပေးသမက်ဖြစ်သူဂျရက်ကိုရှနာအီရတ်နိုင်ငံကိုရောက်ရှိနေတယ်လို့အမေရိကန်ဆိုရာအင်ဗျူရောအကြီးတန်းတာဝန်ရှိသူကပြောပါတယ်။အမေရိကန်ပူရဲဆေးဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့နဲ့အတူသမ္မတရဲ့အကြီးတန်းအကြံပေးဂျရက်ကိုရှနာခီးသွားတာဖြစ်တယ်လို့လည်းအင်ဗျူရောအရာရှိကမနစ်တနင်္ဂနွေနေ့ကပြောပါတယ်။မစ္စတာကူရှနာရဲ့အီရတ်နိုင်ငံခီးစဉ်အတွင်းမှာတော့အီရတ်ခေါင်းဆောင်နေနဲ့တွေ့ဆုံမှာဖြစ်တယ်လို့အမေရိကန်အကြံပေးတွေအမေရိကန်စစ်တပ်တာဝန်ထမ်းဆောင်နေတဲ့အမေရိကန်စစ်တပ်နဲ့လည်းတွေ့ဆုံမှာဖြစ်တယ်လို့အင်ဗျူရောယာရှိကပြောပါတယ်။ IS တွေကိုမြေပြင်မှာထိုးစစ်ဆင်နေတဲ့အီရတ်တပ်ဖွဲ့တွေကိုထောက်ပံ့ပေးတဲ့အနေနဲ့အမေရိကန်ဥဆောင်တဲ့နိုင်ငံတကာညွန်ပေါင်းတပ်ဖွဲ့ကလေကြောင်းကနေကူပြီးတော့တိုက်ပေးနေတာလည်းဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်လိုပဲသမက်ဖြစ်သူဂျရက်ကူရှနာဟာလည်းအုပ်ချုပ်ရေးအတွေ့အကြုံရှိခဲ့သူမဟုတ်ပါဘူး။ဒါပေမဲ့လည်းအမေရိကန်ဆိုရအဖွဲ့မှာအရေးအပါဆုံးပုဂ္ဂိုလ်တဦးဖြစ်နေချင်းညာချင်းဖြစ်လာခဲ့သူပ
ါအမေရိကန်သမ္မတဒေါ်နယ်ထရမ့်မှာအီဂျစ်သမ္မတအဗ်ဒယ်ဖတ်တာအယ်စစီနဲ့ဒီနေ့သမ္မတအင်ပီရိုမှာတွေ့ဆုံမှာဖြစ်ပါတယ်အီဂျစ်သမ္မတအနေနဲ့အင်ပီရိုကိုပထမဆုံးအကြိမ်တရားဝင်ခီးစဉ်လာရောက်တာလည်းဖြစ်ပါတယ်အီဂျစ်လူထုကရွေးကောက်တင်မြှောက်ခဲ့တဲ့သမ္မတဟောင်းမိုဟာမက်မော်စီကိုဗိုလ်ချုပ်ကြီးစစ်စီဦးဆောင်တဲ့အီဂျစ်စစ်တပ်က2013ခုနှစ်မှာအာဏာသိမ်းခဲ့ပြီးတဲ့နောက်အဲ့ဒီအချိန်ကအမေရိကန်သမ္မတဘရက်အိုဘားမားကအီဂျစ်ပေါ်အကူအညီတွေကိုရပ်တန့်ခဲ့ပါတယ်အနာသိမ်းပြီးတစ်နှစ်ကြာမှတော့မစ္စတာစီစီသမ္မတဖြစ်ရွေးကောက်တင်မြှောက်ခံရရပါတယ် ဒါပေမဲ့သမ္မတဟောင်းဘရက်ဥပမာအနေနဲ့မစ္စတာစီစီကိုအင်ပီတော်ကိုတခါမှဖိတ်ကြားခဲ့ခြင်းမရှိသလိုမစ္စတာစီစီဆိုရကတော့သမ္မတဟောင်းမော်စီဥဆောင်ခဲ့တဲ့မွတ်စလင်ညီကိုများအဖွဲ့ပေါ်နှိပ်စက်မှုအတွက်လည်းဝေဖန်ခဲ့ပါတယ်။မစ္စတာစီစီကတော့မွတ်စလင်ညီကိုများအဖွဲ့ကိုအချမ်းဖွဲ့အဖြစ်သတ်မှတ်ထားပါတယ်။အမေရိကန်သမ္မတထရမ့်အနေနဲ့မွတ်စလင်များစုနေထိုင်ရာနိုင်ငံ6နိုင်ငံကလူတွေအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်ကတ်သတ်မိတ်ချမှတ်ပြီးတဲ့နောက်အီဂျစ်နဲ့တခြားမွတ်စလင်နိုင်ငံကြီးတွေနဲ့ပတ်သက်လို့ဘာရီရီယာချက်တွေနဲ့ချီကပ်လို့ဆောင်နေတယ်လဲဆိုတဲ့အပေါ်အထူးစိတ်ဝင်စားနေကြတဲ့ကိုင်ရိုမြို့မှာအခုသမ္မတထရမ့်နဲ့သမ္မတစီစီတို့အင်ပီတော်မှာတွေ့ဆုံကြမယ့်အစည်းအဝေးကိုအနည်းငယ်စောင့်ကြည့်နေကြပါတယ်ခင်ဗျာ
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါရရှင်။မြန်မာချားပြတ်ရွေးကောက်ပွဲမှာအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလစ်လတ်မဲဆန္ဒနဲ့ထက်ဝက်နိဗ္ဗာန်အနိုင်ရခဲ့ပေမဲ့လူနည်းစုတိုင်းရင်းသားဒေသတွေမှာတော့ထောက်ခံမှုရော့ကျခဲ့ပါတယ်။ဝင်ရောက်ရှင်ပြိုင်ခဲ့တဲ့18နေရာတဲကရှုံးနှိမ်ခဲ့တဲ့9နေရာစလုံးကလူနည်းစုတိုင်းရင်းသားဒေသတွေမှာဖြစ်ပါတယ်။လူနည်းစုတိုင်းရင်းသားဒေသတွေမှာ NLD အပေါ်ထောက်ခံမှုကျလာတာကကျူးတွက်ထားပြီးသားဖြစ်တယ်လို့လဲဝါရှင်တန်အခြေဆိုင် Carnegie Endowment for International Peace ရဲ့အကြီးတန်းလက်ထောက် Vikram Nehru ကအခုလိုပြောဆိုပါတယ
် In the earlier elections that is the one in 2015 the NLD had developed coalitions with many of the ethnic parties in order to beat the USDP but now that the USDP is
အရင်ရွေးကောက်ပွဲတုန်းကတော့ပြည်ထောင်စုချမ်းခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကိုအနိုင်ရဖို့အတွက် NLD နဲ့တိုင်းရင်းသားပါတီတွေကြားပူးပေါင်းဆောင်ရွက်ခဲ့ရတာတွေရှိပေမဲ့အခုကတော့ပြည်ထောင်စုချမ်းခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကအင်အားလျော့လာတာကြောင့်အရင်ကလိုတိုင်းရင်းသားပါတီတွေနဲ့ NLD ကြားပူးပေါင်းဆောင်ရွက်စရာမလိုတော့တဲ့အနေအထားဖြစ်လာပါတယ်တိုင်းရင်းသားပါတီတွေကလည်းလွှတ်တော်ထဲမှာနေရာရဖို့ဆောင်ရွက်လာတာကြောင့် NLD အနေနဲ့တိုင်းရင်းသားဒေသတွေမှာမနိုင်တာဖြစ်ပါတယ်ဒါကလည်းကျွတ်တွက်ထားပြီးသားဖြစ်ပါတယ်လို့ဘေကရန်နေရူးပြောဆိုခဲ့တာဖြစ်ပါတယ်။အရင်စစ်တပ်ကြီးကဲဟောင်းတွေရဲ့ပြည်ထောင်စုကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကတော့လူမှုထောက်ခံမှုကြဆင်းနေတာဖြစ်ပြီးလွှတ်တော်အမတ်နေရာ19နေရာလုံးဝင်ပြိုင်နာမှာပြည်သူလွှတ်တော်တနေရာနဲ့ပြည်နယ်လွှတ်တော်တနေရာတို့ပဲအနိုင်ရခဲ့ပါတယ်ရှင်
။မကွေးမြို့ပေါ်ကကာရာအိုကေတချင်းစုကန်တစ်ခုမှာမနေ့ည10နာရီကျော်ကနေနိုင်ဝက်ကျော်ကြအောင်မိလောင်ကျွမ်းတာကြောင့်စုစုပေါင်းလူ16ယောက်သေဆုံးသွားပါတယ်။တိဆုံသူ16ဦးမှာ15ဦးကအခင်းဖြစ်တဲ့နေရာမှာတိဆုံတာဖြစ်ပြီးတူးကတော့ဆေးဦးမှာတိဆုံတာပါတိဆုံသူ15ဦးထဲမှာအမျိုးသမီးက5ဦးအမျိုးသားက12ဦးဖြစ်ပြီးအမျိုးသမီးတွေအားလုံးကသချင်းစုခန်းကဖြစ်တယ်လို့မကွေးတိုင်းမိသက်ဦးစီးဌာနမှဥော်ဝင်းစင်ကပြောပါတယ်မိလောင်ချင်းတို့ကသချင်းစုခန်းအပေါ်ထက်မှာအခုလိုတိဆုံမှုတွေအပြင်အန်ဒီရဲမဖြစ်ပဲလွတ်သွားတဲ့ဆိုင်ကစပွဲထိုးတစ်ယောက်လည်းရှိနေတယ်လို့ဥော်ဝင်းစင်ကဆက်ပြောပါတယ်ဆိုင်မှာရှိတဲ့အိမ်3မီတာကနေတခြားလက်စစ်ပစ္စည်းတွေကိုအလွန်ကျွံပိုသုံးတာကြောင့်ဝေမခံနိုင်တဲ့အတွက်လက်စစ်ကြိုးတွေအပူလွန်လောင်ချမ်းပြီးအဲ့ဒီကနေတဆင်အသံထင်းရေမြုပ်တွေကိုမီးကူးတာကြောင့်အချိန်တိုအတွင်းအမြန်ဆုံးလောင်ပြီးအခုလိုအသက်ဆုံးမကျရတယ်လို့လည်းဦးအောင်ဝင်းစင်ကဆိုပါတယ်။ဆိုင်ရှင်ကတော့ဖမ်းထားပြီးအဆိုင်ရှင်ကတော့ဖမ်းထားတယ်လို့အခင်းဖြစ်ရတဲ့နှိစက်တဲ့ဒေသခံတူက VOA ကိုပြောပေမဲ့သက်ဆိုင်ရာရဲတပ်ဖွဲ့ရဲ့အတည်ပြုချက်ကိုတော့မယားသေးပါဘူးခင်ဗျာ။
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်တရားသူကြီးနီယယ်ဂေါ်ဆက်ကိုသမ္မတကရွေးချယ်မှုနဲ့ပတ်သက်ပြီးအထက်လွှတ်တော်မှဒီသတင်းပတ်အတွင်းအရေးပါတဲ့မဲခွဲမှုတွေကိုဆောင်ရွက်တော်မှာဖြစ်ပါတယ်။အသက်49နှစ်အရွယ်တရားသူကြီးနီယယ်ဂေါ်ဆက်ကိုမထောက်ခံတဲ့ဒီမိုကရက်လွှတ်တော်အမတ်အရေးအတွက်ကလည်းတိုးလာနေပါတယ်။ဒါပေမဲ့လည်းအထက်လွှတ်တော်လူများစုခေါင်းဆောင်မစ်ရှ်မက်ကောနဲကတော့ကိုးမြောက်တရားရုံးချုပ်တရားသူကြီးအဖြစ်နီယယ်ဂေါ်ဆက်ကိုတနည်းနည်းနဲ့အတီးပြုတ်ပေးနိုင်မယ်လို့အခိုင်အမာပြောဆိုထားပါတယ်။တရားရုံးချုပ်တရားသူကြီးအန်ထိုနီစကာလီယာပြီးခဲ့တဲ့တနှစ်ကျော်ကကွယ်လွန်ခဲ့ပြီးတဲ့နောက်ပြန်လည်ခန့်အပ်ဖို့လိုအပ်နေတာဖြစ်ပါတယ်။တရားအထက်လွှတ်တော်တရားရေးကော်မတီကတော့ဒီကနေ့တနင်္လာနေ့မှာတရားသူကြီးဂေါ်ဆက်ကိုအတီးပြုတ်မယ်လို့ခန့်မှန်းရပြီးကော်မတီကအတီးပြုတ်ပြီးရင်တော့အထက်လွှတ်တော်တစ်ခုလုံးမှာမဲခွဲနိုင်ရေးလွှဲပြောင်းနိုင်မှာဖြစ်ပါတယ်။ အထက်လွှတ်တော်မှာတော့ Republican အမှတ်52ဦးစလုံးတို့ကတရားသူကြီး Gorsuch ကိုထောက်ခံထားပြီး Democrat အမှတ်3ဦးကလည်းထောက်ခံထားပါတယ်အထက်လွှတ်တော်အမှတ်စုစုပေါင်း100မှာ Republican က52ဦးရှိပြီး Democrat လွှတ်တော်အမှတ်48ဦးရှိနေတာပါလွှတ်တော်ကနေအတီးပြုတ်နိုင်ရေးအတွက်မဲ60လိုတာဖြစ်တဲ့အတွက် Democrat တွေဘက်ကအတီးမပြုတ်နိုင်ရေးဆောင်ရွက်သွားမယ်လို့ပြောဆိုနေကြပါတယ်ရှင်
ရဲချီးမြေပြုံမှုတွေနဲ့ဂျုံတွေ့ကြရတဲ့ကိုလံဘီယာနိုင်ငံတောင်ပိုင်းမှာမိသားစုဝင်တွေကယ်ဆယ်ရေးလုပ်သားတွေကရေပေးတံတင့်သူတွေကိုဆက်ပြီးရှာဖွေနေကြပါတယ်။ရဲချီးမြေပြိုတာကြောင့်ကလင်းငယ်တွေပါဝင်အနည်းဆုံးလူ254ဦးသေဆုံးခဲ့ရပြီးရာနဲ့ချီထန်ရရတယ်လို့လူနေရပ်ကွက်တွေလည်းပျက်စီးခဲ့ရပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုကြီးကြပ်ဖို့သမ္မတဟွမ်မန်နျူအယ်ကာလော့စ်ကမနေ့ကရေပေးတင့်မိုကိုဝါမြို့ကိုထပ်သွားရောက်ခဲ့ပါတယ်။တညတာရတဲ့မိုးရေချင်းကမိုကွာမြို့ရဲ့လှဆိုင်ပြမြမိုးရီချင်းရဲ့သုံးဖို့တပုံပမာဏကိုရောက်ခဲ့တယ်လို့သမရဆန်တိုစ်ကပြောလိုက်ပြီးရာသီဥတုပြောင်းလဲမှုကြောင့်အခုလိုရေပေးတံတင့်ခဲ့ရတာပါလို့ပြောဆိုပါတယ်။ကယ်ဆယ်လုပ်ငန်းတွေအတွက်ဒေါ်လာ1,000,000ထောက်ပံ့ခဲ့တဲ့တရုတ်နိုင်ငံနဲ့ဒေါ်လာ2,000,000ပေးအပ်ခဲ့တဲ့ Inter American Development Fund ကိုကျေးဇူးတင်တယ်လို့ဂျာမနီနဲ့ဘယ်ဂျီယံနိုင်ငံတို့ကလည်းသမရဆန်တိုစ်ကကျေးဇူးတင်ကြောင်းပြောပါတယ်။မကွာမြို့အနီးကမြစ်တွေရဲ့ကမ်းပါးတွေကနေစနေနေ့စောပိုင်းမှာဖြိုချခဲ့ပြီးနောက်ဒေသခံတွေအိပ်ပျော်နေချိန်မြို့ထဲကိုရေတွေရှင့်တွေနဲ့ပျက်စီးတွေဝင်ရောက်ခဲ့တာဖြစ်ပါတယ်။မြညာပိုင်းမှာရှိတဲ့ Villa Garson မြို့ကနေသေဆုံးသူလောင်82လောင်းကိုကုညီကယ်ဆယ်ရေးလူသားတွေကရှာဖွေတွေ့ရှိထားပြီးအပျက်စီးတွေကြားမှာသေဆုံးသူလောင်းတွေရှိနေသေးတယ်လို့ပြောဆိုကြပါတယ်။အရေးပေါ်ကယ်ဆယ်ရေးစခန်းတွေမှာလူ900ကျော်ခလုံနေရပြီးမိဘတွေနဲ့ကွဲကွာနေတဲ့ကလေးဆယောက်ကိုလည်းပြန်တွေ့နိုင်ရေးကူညီတယ်လို့လူမှုဝန်ထမ်းအရာရှိတွေကပြောနေပါတယ်ခင်ဗျာ။
ဆာဗီယာနိုင်ငံသမ္မတရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်အလက်ဆန်ဒါဘူးစစ်အပြတ်အသတ်အနိုင်ရလိုက်ပါတယ်။အခုလိုအနိုင်ရလိုက်တာကြောင့်ရုရှားနဲ့တောက်လျှောက်ဆက်ဆံရေးကောင်းလာတာကိုစက်ထင်းထားဖို့နဲ့အနောက်နိုင်ငံတွေနဲ့လည်းနှွေးထွေးတဲ့ဆက်ဆံရေးဖို့ကြိုးပမ်းလာနေတဲ့ဒီနိုင်ငံတွင်ဝန်ကြီးချုပ်ဘူးစစ်ရဲ့ဩဇာညောင်းလာမှုကိုအဖြစ်အတည်ပြုပေးလိုက်ပါတယ်။အသက်48နှစ်အရွယ်သမ္မတအနေနဲ့50ရာခိုင်နှုန်းပဲလိုအပ်တဲ့ပထမအကြော်မဲပေးပွဲမှာလိုအပ်ချက်ကိုကျော်ပြီးတော့မဲ55ရာခိုင်နှုန်းရလိုက်တာဖြစ်ပါတယ်။
တနင်္လာနေ့ညပဲနောက်ဆုံးရသတင်းတွေကိုမှတင်ပြထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bamish.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြပေးပါမယ်ရှင်ပြီးခဲ့တဲ့ရွေးကောက်ပွဲတွေနဲ့နိုင်ရှင်ရင်ဧပြီလ3ရက်နေ့ကကျင်းပခဲ့တဲ့2019ကြားဖြတ်ရွေးကောက်ပွဲမှာမဲလာပေးတဲ့မဲဆန္ဒရှင်ဦးရေတိတိတသားနယ်လွန်းနာဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီတွေနဲ့အရက်ဖက်အဖွဲ့အစည်းတွေအားလုံးမှတာဝန်ရှိတယ်လို့ပြည်ရင်းရွေးကောက်ပွဲလေ့လာဆောင်ကြည့်အဖွဲ့တွေကထောက်ပြကြပါတယ်။ဒီကြားဖြတ်ရွေးကောက်ပွဲမှာမဲလာပေးသူဦးရေဟာမဲဆန္ဒရှင်စုစုပေါင်းရဲ့၃ပုံ၃ပုံသာရှိခဲ့တာပါ။ဒီအခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းထောက်မှမြင်မြင်ခိုင်ကတင်ပြထားပါတယ်ရှင်။
တနင်္ဂနွေလုံးကလွတ်တော်ကိုယ်စားလှယ်လက်လက်နေတဲ့မဲဆန္ဒနဲ့19နေရာအတွက်ကျင်းပခဲ့တဲ့ဧပြီတရက်နေ့ကြားပြတ်ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတယ်လို့ဆိုပေမဲ့မဲလာပေးတဲ့မဲဆန္ဒရှင်ဦးရေနယ်လွန်နာဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီတွေနဲ့အရက်ဖက်အဖွဲ့အစည်းတွေမှတာဝန်ရှိတယ်လို့ရွေးကောက်ပွဲလေ့လာဆောင်ကြည့်တဲ့ဌာနရှိဆောင်မြန်မာအဖွဲ့ကဦးချမ်းငိမ့်အောင်ကပြောပါတယ်
ဒီကောက်ပွဲဆိုဒီမိုကရေစီတကားပေါက်ပဲအဲ့ဒါကျွန်တော်တို့မြင်တဲ့အော်နေကြတဲ့စကားပေါ့အဲ့မှာဒီဒီမိုကရေစီတကားပေါက်ခိုင်မာဖို့တည်းကတော့ဒီရွေးကောက်ပွဲကော်မရှင်ကဒီပွင့်လင်းမြင်တာအမယ်ပေါ့နော်ပြီးတော့သူ့မှာလည်းဒီစီမံခန့်ခွဲမှုတွေကောင်းမွားပေါ့အဲ့နံပါတ်1ကသူကနံပါတ်1တာဝန်ရှိလို့ပုဂ္ဂိုလ်ပေါ့နော်အဲ့နံပါတ်2ကတော့နိုင်ငံရေးပါတီပေါ့ရှင်ပြိုင်မဲ့နိုင်ငံရေးပါတီပေါ့နိုင်ငံရေးပါတီတွေနဲ့ကအမြင်နဲ့ကျွန်တော်ပြောပါလေရှင်ပြိုင်တဲ့ကာလဒီရွေးကောက်ပွဲကာလအကျိုးကာလတွေမှာတော့သူတို့ရှင်ပြိုင်တာတွေကိစ္စမရှိဘူးဒါပေမဲ့ရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာတော့မဲဒီကိုယ့်ရဲ့โอ้แม้สนานเนี่ยพี่ๆกูดีปาร์ตี้เนี่ยเอเรียมาพี่ๆป่ะเนาะดีดูๆๆโหแม้อติไปอะไรก็ลงไปตินเนี่ยสู้เราก็เมียนပြောเลยป่ะเนาะโหงาปาร์ตี้ก็ไปแม้แท้ปุ๊บไปแม้ซวยตาเพิ่นสายเองป่ะเนาะถ้าเราก็ต้องสู้เลยแล้วตะเช็ดก็เราดิแยกแฟ่ภွေซีดิป่ะนัมเบอร์1ก็ลงมาคอมมิชั่นนัมเบอร์2ก็รอนักงานปาร์ตี้นัมเบอร์3ก็แยกแฟ่ภွေซีป่ะ
2019จ้าเป็ดยุคกอกปวยมาพี่ตู้หลွตต่อเนี่ยอมยตาหลွตต่อลิลัดแม้สนานเนี่ยด้วยแม้ลาปี้หมู่30ยาไกนูจ่อชีพีပြည်နယ်လွတ်တော်တွေကလစ်လက်မဲဆန္ဒနယ်တွေအတွက်မဲပေးမှုရာဂိုင်းတို့ကတော့50ရာဂိုင်းတို့နှိပါရှိတာပါဒီကြားပြတ်ရွေးကောက်ပွဲမှာမဲလာပေးသူတွေထဲလူငယ်တွေအင်မတန်နေတာတွေ့ရပြီးအမျိုးသမီးမဲဆန္ဒရှင်တွေများတာထူးထူးခြားခြားတွေ့ရတယ်လို့ဦးချမ်းငိမ့်အောင်ကဆိုပါတယ
်ဒီခေါက်မဲပေးလာပေးတဲ့ဟာမှာထူးထူးခြားခြားကအမျိုးသမီးတွေအများများနေကျွန်တော်တို့စောင့်ကြည့်တဲ့အချိန်မှာတော့ဘောနော်ဟို10ရောက်လာရင်အမျိုးသမီးက9ရောက်လောက်ဖြစ်နေအမျိုးသား3ရောက်လောက်ပဲတွေ့ရပါဘောနော်ပြီးတော့ကျွန်တော်တို့လည်းပဲပေါ့လူလက်ပိုင်းပေါ့35ကနေဒီ45 50ဒီပေါ့နော်အ 25အထက်ပေါ့ဟုတ်တယ်အဲ့လူနဲ့ပိုင်းလူငယ်တွေကိုလည်းကျွန်တော်တိတ်မတွေ့ရဘူးပေါ့ကျွန်တော်ချောင်းတုံတို့ကျန်တဲ့ဒီမိုင်းယူတို့ဂျေးဒီတို့အမ်တို့မှာကျွန်တော်တို့တွေ့ရမျိုးမျှော်လင့်ခဲ့တယ်မူရောင်မလည်းကျွန်တော်တွေ့ရမျိုးကျွန်တော်မျှော်လင့်ခဲ့တယ်ပေါ့နော်အဲကော်ပူမလည်းတို့တွေ့ရနိုင်တယ်ဆိုကျွန်တော်မျှော်လင့်ခဲ့တယ်ပေါ့တကယ်မေးရကြီးတွေပေါ့ဗျာဒါပေမဲ့အဲ့လိုလူငယ်တွေကလူငယ်တွေမတွေ့ရဘူးအမျိုးသမီးတွေအမျိုးသမီးအကြီးတွေအဲသူတို့လာတယ်အဲအဲ့လိုတွေ့ရတယ်ပေါ့နော်
ပြည်ရင်းရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့တွေအနေနဲ့ဂျားပြက်ရွေးကောက်ပွဲတွေကျင်းပတဲ့တနိုင်ငံလုံးကမြို့နယ်22မြို့နယ်ကမဲယုံတွေမှာလေးလာစောင့်ကြည့်မှုတွေအရပြီးခဲ့တဲ့ရွေးကောက်ပွဲတွေနဲ့ဆိုင်းရင်ရွေးကောက်ပွဲဆိုင်ရာအငင်းပွားမှုတွေနည်းတယ်လို့လည်းဆိုကြပါတယ်။ဧပြီလ10ရက်နေ့2019ဂျားပြက်ရွေးကောက်ပွဲမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့စီမံဆောင်ရွက်မှုတိုးတက်လာတာတွေ့ရသလိုအားနည်းချက်တချို့လည်းရှိနေသေးတယ်လို့ရွေးကောက်ပွဲလေးလာစောင့်ကြည့်တဲ့ Peace and Justice မြန်မာအဖွဲ့ကမတ်ရွှေဝင်းကပြောပါတယ်။
ဒီကောက်ဝဲကော်မရှင်အဖွဲ့ဝဲအတီးတီးရဲ့လုပ်ငန်းဆိုင်ရာစီမံခန့်ခွဲချက်ဟာလက်ရှိဓာတ်ပြေကောင်မှာတိုးတက်လာတယ်လို့ပြောလိုက်ပြောနိုင်တယ်ပေါ့နော်2015လေဒါပေမဲ့ပြည်ထောင်စုအဆင့်ရွေးကောက်ဝဲကော်မရှင်နဲ့ဒေသဆိုင်ရာရွေးကောက်ဝဲကော်မရှင်အဖွဲ့ဝဲတွေကြားဒီလုပ်ငန်းဆောင်မှုဟာတပြေးညီမဖြစ်ဘူးပေါ့နော်ထိစပ်မှုအားနေတာကိုအဓိကတွေးရတယ
်ပြီးဆုံးသွားတဲ့ဂျားပြက်ရွေးကောက်ပွဲမှာနိုင်ငံရေးပါတီ24ခုကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းစုစုပေါင်း94ဦးဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပြီးလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က6နေရာပြည်ခိုင်ဖြိုးပါတီက7နေရာရှမ်းတိုင်းနာမြဒီမိုကရေစီအဖွဲ့ချုပ်က6နေရာရခိုင်မျိုးသားပါတီက1နေရာလူမျိုးပေါင်းစုံဒီမိုကရေစီပါတီကရားပြည်နယ်က1နေရာအသီးသီးအနိုင်ရရှိခဲ့တာလည်းဖြစ်ပါရဲ့ရှင်
။မမင်းမြင့်ခိုင်မင်းမြန်တင်ပြတော့တာပါ။ VOA မြန်မာပိုင်းကနေတင်လာနေညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ပြီးခဲ့တဲ့2019ကြားဖြတ်ရွေးကောက်ပွဲမှာလက်ရှိအာဏာရပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာပြီးခဲ့တဲ့ရွေးကောက်ပွဲတွေထက်အနိုင်ရကိုယ်စားလှယ်အရေးအတွက်အချိုးအစားနှဲခဲ့ပြီးတော့တာဟာ NLD အပေါ်လူလူထောက်ခံမှုကြဆင်လာတာကြောင့်လို့သုံးသပ်တာရရှိနေပါတယ်။ဒီအပေါ် NLD ပါတီကိုယ်တိုင်ဖက်ကအမြင်နဲ့နိုင်ငံရေးလှိလာသူတွေရဲ့အမြင်သုံးသပ်ချက်တွေကို VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကအခုလိုစူးစီးတင်ပြထားပါရရှင်။
ပြီးခဲ့တဲ့ဂျာပြတ်ရွေးကောက်ပွဲမှာလစ်လက်မဲဆန္ဒနဲ့19နယ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က18နေရာဝင်ရောက်ရှင်ပြိုင်ခဲ့ပြီး9နေရာသာအနိုင်ရခဲ့တာဖြစ်ပါတယ်။ဒီတစ်ကြိမ်အနိုင်ရတာဟာပြီးခဲ့တဲ့ရွေးကောက်ပွဲတွေတဲ့ရာခိုင်နှုန်းအရနည်းပါးသွားတာကြောင့် NLD ပါတီအပေါ်လူထုထောက်ခံမှုကျဆင်းလာတယ်လို့သုံးသပ်တာတွေရှိနေတာပါ။ဒီအပေါ်မှာ NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးညံဝင်းကအခုလိုတုံ့ပြန်ပါတယ
်။နိုင်ငံရေးမှာတာနေတဲ့အခြေအနေလည်းများမယ်။နောက်ကမသားတဲ့အချိန်ကြီးအချိန်ကြီးမကောင်းတာလေးရှိမှာဒါတော့သဘောဝပဲဗျာဒါမှဒီအခုရောက်ပွဲကိုပြောရင်အတားရဖို့ကြိုးစားပါလေကြိုးစားမယ်ကြိုးစားသလောက်အကောင်းဆုံးမပေါ်ခဲ့ဘူးကျွန်တော်တို့အဲ့ဒီကိစ္စတွေကိုသုံးသပ်ချက်တွေတောင်းနေပါတယ်အဲပါတီအနေနဲ့သုံးသပ်ချက်ကိုတော့ကျွန်တော်အခုမပေးနိုင်ဘူးအဲ့ဒါတွေအခုသုံးမပေးနိုင
်နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းရဲ့အမြင်ကတော့
2015မှာတော့တိုင်းရင်းသားပြည်သူလူထုအများစုကအပြောင်းလဲကိုရည်ရွယ်ပြီးတော့ဖြစ်တဲ့သာသာမဲထည့်လိုက်တယ်။ဒါပေမဲ့ရွေးကောက်ပွဲအလွန်တစ်နှစ်တစ်တန်းအတွင်းမှာပေါ့လေ။မဲပေးလိုက်တဲ့ပြည်သူလူထုကအနည်းဆုံးညှော်လင့်ထားတဲ့ညှော်မှန်းချက်တွေကိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလွှတ်တော်သူ့အနေနဲ့ဖော်ဆောင်နိုင်တဲ့အပိုင်းမှာအားနည်းချက်တွေရှိနေတာကအဓိကအကြောင်းတစ်ခုလို့ကျွန်တော်ကမြင်တယ်။
နိုင်ငံရေးကလောင်ရှင်ကိုဝါကလည်းဒီချက်ပေါ်မှာသဘောတူပြီးလူထုအနေနဲ့အားမလို့အားမရဖြစ်မှုတွေကအကြောင်းချက်တစ်ခုဖြစ်သုံးသပ်ပါတယ်။ဒါအပြင်မူဝါဒပိုင်းဆိုင်ရာအားနည်းချက်တွေလည်းရှိတဲ့အကြောင်းနိုင်ငံရေးကလောင်ရှင်ကိုဝါကပြောပါတယ်
။နောက်တစ်ကြောင်းကမူဝါဒပိုင်းဆိုင်ရာအားနည်းချက်ပေါ့ဗျာ။ဥပမာချောင်းဆုံတရားလို့ခေတ်ဆောင်ပြီးပေါ့။ဒါကအစိုးရရဲ့ရည်ရွယ်ချက်ကဘလို့ပဲရှိရှိတိုင်းရင်းသားလူမျိုးစုတွေဘက်ကအမြင်ကတော့သူတို့ဘက်ကအတွေ့အမြင်သူတို့ခံစားချက်ကိုဂရုမစိုက်ဘူးအလေးမမူဘူးဆိုတော့အတိတ်ပဲမျိုးလေအဲတက်ရောက်သွားတယ်လို့တော့ကျွန်တော်ယူဆတယ
်ဒီအချက်ပေါ်မှာဒေါက်တာရံမျိုးသိန်းကလည်းအခုလိုဖြည့်ဆွတ်ပြောဆိုထားပါတယ
်ဒီသာကံတိုင်းတွေတိုင်းပင်တာမရှိညှိနှိုင်းတာမရှိဆွေးနွေးတာမရှိဘဲနဲ့အမြင်ကြောင်းလေးကိုစူးစမ်းတဲ့ကိစ္စဟာဟိုမွန်ပြည်နယ်တစ်ခုလေနော်မွန်တိုင်းရင်းသားလူမျိုးစုတစ်ခုရဲ့နဲ့တက်ဆိုင်တဲ့ကိစ္စလို့ကျွန်တော်ကမမြင်ပါဘူးဒီကိစ္စဟာတော့အခြားတိုင်းသားလူမျိုးစုတွေအတွက်လည်းတစ်ချက်ပေးခေါင်းကောင်းကံတွေဖြစ်သွားပါလေ
။ကြံရှိနေတဲ့အစိုးရတက်တန်းကာလမှာတိုင်းသားပါတီတွေနဲ့ဆက်ဆံရေးကိုအထူးအလေးထားဆောင်ရွက်ဖို့လိုအပ်ကြောင်းလည်းပြောပါတယ်။လူထုမျိုးလင့်ချက်တွေကိုဖြည့်ဆည်းနိုင်မှုနဲ့မူဝါဒပိုင်းဆိုင်ရာအားနည်းချက်တွေကြောင့်2019ဂျာပြတ်ရွေးကောက်ပွဲမှာလူထုပါဝင်မှုကျဆင်းနေကြောင်းကိုဒေါက်တာရံမျိုးသိန်းကကိုဝါကပါထောက်ပြပါတယ်။လူထုပါဝင်မှုရော့ကျလာတဲ့အပေါ်အရေးတကြီးအပြေရှာဖို့လိုအပ်ကြောင်းလဲနိုင်ငံရေးကလောင်ရှင်ကိုဝါကပြောပါတယ်
ကျွန်တော်တို့တိုင်းပြည်ကဒီမိုကရေစီအုံမြင့်ခိုင်မာအောင်တည်ဆောက်နေတဲ့ကာလနော်အဲ့ဒီချိန်မှာတနိုင်ငံလုံးပြည်သူလူထုရဲ့ထောက်ခံမှုနဲ့လူထုအစိုးရကနေပြီးတော့တိုင်းပြည်ကိုဒီမိုကရေစီနိုင်ငံဖြစ်အောင်အားကျုံးမှန်တဲ့ကြိုးပမ်းနေတဲ့အချိန်မှာလူထုကနော်ဒီကောက်ပွဲမှာစိတ်ဝင်စားမှုနေရဒါမှမဟုတ်စိတ်ဝင်စားမှုကြရတဲ့ဆိုတာကျွန်တော်တို့အရေးတကြီးကိုလေးလာသုံးသပ်ပြီးအဖြေရှာတဲ့ကိစ္စလို့ကျွန်တော်ကတော့ယူဆပါတယ
်ဒီချက်ပေါ်မှာဒေါက်တာရံမျိုးသိန်းကလည်းအခုလိုသုံးသပ်ပြောဆိုပါတယ
်လေးလာပြီးတဲ့သူရှာခိုင်လို့မတိတိတတ်တာရောချနေတာဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအကြောင်းလေးအပေါ်မှာပြည်သူလူထုရဲ့စိတ်ဝင်စားမှုမရောချနေတာလို့မအရေးနဲ့မမှတ်ယူပြီးတော့ဒီကိစ္စကိုအစိုးရရောသို့တော်အာဏာရပါတီရောဟာအပြန်ဆုံးပြုပြင်ပြောင်းလဲပေါ်ဆောင်နိုင်လို့ဒီအပ်တယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်။2019ဂျာပြရွေးကောက်ပွဲကိုကယားချင်းရခိုင်ရှမ်းမွန်ပြည်နယ်တွေနဲ့စကိုင်းပဲခူးရန်ကုန်တိုင်းဒေသကြီးတွေကမဲဆန္ဒနယ်19နယ်မှာကျင်းပခဲ့ပြီးမဲဆန္ဒနယ်အများစုမှာလာရောက်မဲပေးသူဟာမဲပေးပိုင်ခွင့်ရှိသူရဲ့90ရာခိုင်နှုန်းအောက်ထိနေကြခဲ့ပါတယ်။အထူးသဖြင့်ရန်ကုန်တိုင်းဒေသကြီးလှိုင်သာယာမြို့နယ်မှာဆိုရင်မဲပေးပိုင်ခွင့်ရှိသူရဲ့စနစ်ရခိုင်နှုန်းလောက်သာလာရောက်မဲပေးခဲ့တာဖြစ်ပါတယ်
။ကုမိုးစောတင်ပြသွားတာပါရှင်။အခုတော့ငင်းချမ်းရေးဆိုင်ရာသတင်းဖက်ဆက်ရအောင်ပါ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖက်က NCA အပြစ်ရစာချုပ်လက်မှတ်ထိုးဖို့ကချင်တွေကိုတိုက်တွန်းချိန်မှာကချင်လူမှုကိုစားပြုအဖွဲ့တွေဖက်ကနှစ်ဖက်ယုံကြည်မှုတိစောက်ဖို့အရေးကြီးဆုံးဖြစ်တယ်ဆိုတာထောက်ပြပြောဆိုခဲ့ကြပါရယ်။ကချင်ဒေသတွင်တိုက်ပွဲတွေအများဆုံးရပ်ဆဲပေးဖို့နှစ်နဲ့ချီဒုက္ခသည်စခန်းတွေမှာခိုလုံနေရတဲ့ဆီပြေဒုက္ခသည်တွေအတွက်လိုအပ်တဲ့လူသားချင်းစာနာမှုကူညီပေးနိုင်ရေးအကန့်အသတ်မရှိခွင့်ပြုပေးဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုကချင်အဖွဲ့တွေကတောင်းဆိုခဲ့ကြတာပါ။ကချင်ခရီးစဉ်အတွင်းနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်နဲ့ကချင်လူမှုကိုစားပြုအဖွဲ့အစည်းကောင်းဆောင်တွေတွေ့ဆုံခဲ့တဲ့အပေါ်ဒီကနေ့ကချင်ပြည်နယ်မြကြီးနားမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာနဲ့ပတ်သက်ပြီးမှဆူမုံကပြောပြထားပါတယ်ရှင်။
နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာပြီးခဲ့တဲ့သတင်းပတ်တုန်းကကချင်ပြည်နယ်မြကြီးနားမြို့ကိုရောက်ရှိခဲ့ပြီးကချင်ပြည်နယ်တွင်းကကချင်လူမှုကိုစားပြုအဖွဲ့အစည်းဆယ်ဘွဲ့ရဲ့ကချင်လူမှုခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တာပါ။အဲဒီလိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့ကချင်လူမှုအခြေပြုခေါင်းဆောင်တွေတွေ့ဆုံခဲ့တာတွေနဲ့ပတ်သက်လို့ဘာတွေကိုဆွေးနွေးတင်ပြခဲ့တယ်လဲဆိုတာကချင်လူမှုသိရှိနိုင်မှုဒီကနေ့ဧပြီလ3ရက်နေ့ကချင်ပြည်နယ်မြကြီးနားမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တဲ့အကြောင်းကချင်မျိုးသားတိုင်ပင်ခံအဖွဲ့ရဲ့အတွင်းရေးမှူးဦးလပန်းခန့်အောင်က VOA မြန်မာပိုင်းကိုခုလိုပြောပြပါတယ
်ကျွန်တော်တို့တော်ဆန်းစုချင်းနဲ့တွေ့ဆုံလာတဲ့ပထမအချင်းဆိုတော့ပြည်သူလူထုတွေကရောတခြားတိုင်းရင်းသားတွေကပါဟိုဘာဒီပြောကြတယ်လေပေါ့နော်ဘာဒီစုနေကြတယ်ပြင်ပြကြတယ်လေဆိုတဲ့ဟာမိကုနေအများကြီးထွက်လာတယ်အဲဒါကြောင့်မလို့ကျွန်တော်တို့ကအဲ့မှာတင်ပြလေးဟာတည်ရင်တော်ဆန်းစုချင်းနဲ့တွေ့ဆုံတဲ့အကြောင်းအရာလေးကိုအားလုံးပြအောင်ဆိုမှတင်ပြရှင်းလင်းပွဲလုပ်တာပါကျွန်တော်တို့တော်ဆန်းစုချင်းနဲ့တွေ့တာကတော့ပထမဆုံးအချင်းပေါ့ကျွန်တော်တို့လူထုကောင်းဆောင်တွေနဲ့ဒါပြုတဘောကျွန်တော်တို့ပါပဲပြည့်တွေ့တာတော့ကျွန်တော်တို့အားလုံးအတွက်ကောင်းပါတယ်ကျွန်တော်တို့ရဲ့နော်လူအားချက်တွေလူလားချက်တွေတင်ပြချက်ပေးတာမဟုတ်ဘူးနဲ့အမှန်တကယ်သူနဲ့တွေ့ပြီးမှကျွန်တော်ဆွေးနွေးနဲ့တင်ပြနိုင်တဲ့အခွင့်အရေးကျွန်တော်တို့ရရှိခဲ့တယ်။ဆွေးပေးဒုက္ခတွေတွေဆိုလို့ရှိနေရှိတယ်သူပြီးသွားတယ်အချက်လက်လက်ရသွားတယ်ကျွန်တော်တို့တို့ရတာကောင်းတဲ့အတွေ့အကြုံချင်းပေါ့နော်အားဖြစ်တယ်အဲ့ဒါကြောင့်မလို့ပြည်သူလူထုဒီကိုကျွန်တော်ပြောချင်တာကတော့ဒီလိုပြောဆွေးရှိတမ်းပြီးခါနဲ့တွေ့တာကတော့ကျွန်တော်တို့အတွက်အကောင်းတဲ့အခွင့်အရေးကျွန်တော်တို့ရခဲ့တယ်ကျွန်တော်တို့တင်ပြခြင်းနဲ့ဟာလည်းတင်ပြနိုင်ခဲ့တယ်ဆိုတဲ့ဟာကိုဒီစကားဖားခြင်းနဲ့
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဘက်က NCA အပြစ်ရလက်မှတ်ထိုးဖို့တိုက်တွန်းတော့ကချင်လူထုအခြေပြုခေါင်းဆောင်တွေဘက်ကဒီလိုငြိမ်းချမ်းရေးဖော်ဆောင်နိုင်မှုဆိုရင်နှစ်ဦးနှစ်ဖက်ယုံကြည်မှုတည်ဆောက်ဖို့ကအရေးကြီးဆုံးဖြစ်တယ်ဆိုတာထောက်ပြခဲ့ကြတယ်လို့ငြိမ်းချမ်းရေးဖြစ်စဉ်မှာအလုံးပါဝင်နိုင်ရေးကိုဆွေးနွေးခဲ့ကြတယ်လို့လည်းဆိုပါတယ်အခုလိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့ကချင်လူထုခေါင်းဆောင်တွေပထမဆုံးတွေ့ဆုံမှုမှာကချင်ခေါင်းဆောင်တွေဘက်ကတင်ပြဆွေးနွေးခဲ့တာနဲ့ဒေါအောင်ဆန်းစုကြည်ဘက်ကအပြန်အလှန်ဆွေးနွေးခဲ့တာတွေကိုကိုယ်တိုင်တွေ့ဆုံခဲ့တဲ့ကချင်မျိုးသားတိုင်ပင်ခံအဖွဲ့ရဲ့အတွင်းမှူးဦးလပန်းကောင်ကအခုလိုပြောပါတယ
်ကျွန်တော်ကတော့ပြောတယ်ကျွန်တော်တို့ကချင်တိုင်းသားတွေငင်းချမ်းရေးကိုလူလာတယ်အဲငင်းချမ်းရေးလူချင်းတွေတံခိုးလေးထားတယ်ဒါပေမဲ့ကျွန်တော်တို့ကိုယ်တိုင်နဲ့ကြည်တော်မှာငင်းချမ်းရေးညီလာခံမှာတက်ရောက်နေတဲ့အချိန်မှာဒီဘက်မှာတက်ပွဲတွေဖြစ်တဲ့ခါကျတော့စိတ်မချမ်းမြေ့ဖွယ်ရာတွေဖြစ်တယ်အဲဒါကြောင့်မို့အမျိုးတွေဖြစ်အောင်ပေါ့နော်နော်နော်အဲ့ဒါတွေကိုကျွန်တော်တို့ကြရတာရှိတယ်ဒါပေမဲ့အဲဒီကုန်ပြရမှချက်ပေးတာတွေတော့တော့အဲ့လိုချင်မရှိခဲ့ဘူးကျွန်တော်တို့ကတော့ဘာလို့ဖြစ်ဖြစ်ဒါဒီစီတန်ကုန်ငင်းချမ်းရေးညီလာခံအောင်မြင်လို့ရောဒီမဆက်တိရာစုအပြင်လို့စိတ်စမနက်ပေးတဲ့ဒီကောင်ဖြစ်ပြီးဖုန်းလို့ဆိုလို့ရှိရင်အလုပ်ဒါအတိုင်းလာလည်းနဲ့ပဲအဆောရှိနေတယ်ကမတော်ရောနော်တို့ဆရာရောယုံကြည်မှုတည်ဆောက်မှုယုံကြည်မှုရှိဖို့ကအင်မတန်ရေးကြီးတယ်အဲ့ဒါကြောင့်လို့ငင်းချမ်းရေး process အောင်မြင်သူကချင်းချင်းယုံကြည်မှုတည်ဆောက်မှုမှာဒီဘက်မှာတော့ငင်းချမ်းရေးညီလာခံလုပ်နေတယ်တက်ပြည့်နဲ့ပြန်ပြင်နေတယ်ဆိုရင်တော့ယုံကြည်မှုတွေပြပြမှာ မှုတွေနေလာပြီးမှအောင်မြင်မှုကဟိုနောက်နေစံချနိုင်တယ်လို့အဲ့ဒါကြောင့်
ဒေါအောင်ဆန်းစုကြည်ဟာသူ့ကချင်ခီးစဉ်တွင်မှစစ်ပွဲဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့ပါသေးတယ်။နိုင်ငံတော်တိုင်ပင်ခံအနေနဲ့ကချင်စစ်ပွဲရှောင်စခန်းတွေမှာနှင်းနဲ့ချီခိုးလုံနေရတဲ့စစ်ပွဲဒုက္ခသည်တွေအရေးအကူအညီပေးဖို့နဲ့သူတို့အတွက်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေအဟံတားမရှိပို့ဆောင်နိုင်ရေးကချင်အဖွဲ့ခေါင်းဆောင်တွေဘက်ကတင်ပြခဲ့တယ်လို့ပြောပါရယ်။ဒေါအောင်ဆန်းစုကြည်ဘက်ကကချင်လူမှုခေါင်းဆောင်တွေကိုကချင်ဒေသတည်ငြိမ်အေဂျင်စီ KIO KIA လက်နက်ကိုင်တပ်ဖွဲ့အနေနဲ့ NCA အဖြစ်ခက်ရက်စဲရေးစာချုပ်မှာပါဝင်လက်မှတ်ထိုးဖို့နဲ့27ရာစုပင်လုံးကြီးလာကန်ငင်းညာရေးလုပ်ငန်းစဉ်တွေမှာပူးပေါင်းပါဝင်ဖို့တိုက်တွန်းပြောဆိုခဲ့တယ်လို့ကချင်လူမှုအခြေပြုအဖွဲ့တွေဘက်ကလည်း1949ပင်လုံးစာချုပ်ပါဂတိကဝတ်တွေကိုအကောင့်ထဲပေါ်ပေးဖို့နဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ပေါ်ထွန်းလာရေးအဓိကဆွေးနွေးခဲ့ကြတယ်လို့ကချင်လူမှုခေါင်းဆောင်တွေဘက်ကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တယ်လို့ထုတ်ပြန်ကြေညာချက်တစ်စောင်းကိုဒီကနေ့ဧပြီလ3ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ပါတယ်ရှင်
။တောင်ဆန်းစုကြည်ရဲ့ကချင်ပြည်နယ်မှာတွေ့ဆုံခဲ့တဲ့ကချင်လူမှုကိုစားပြုအဖွဲ့ရဲ့တင်းစားရှင်းလင်းပွဲအကြောင်းမဆူမွန်ကမင်းမြန်းတင်ပြတော်တာပါရှင်။ VOA မြန်မာပိုင်းကနေတနင်္လာနေ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုတော့တကြံကာလတေးလက်ဆောင်အဖြစ်ခေမောင်တိုးတည်ဆိုထားတဲ့ຫນွေဥကပြတချင်ကိုထုတ်လင်းပေးလိုက်ပါတယ်။နားဆင်ပါရှင်။ တဲ့တချင်းလက်ဆောင်ကိုတော်တော်ရှင်တွေနှစ်ခြားကြလိမ့်မယ်လို့မျှော်လင့်ပါရရှင် VOA American အသံရဲ့ဒီကနေ့ညပိုင်းစီစဉ်တွေကိုည10:00နာရီလိုင်းဒိုမီတာ24 25 30နှစ်တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ဒ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဧပြီလ3ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့
အားလုံးရဲ့ကျမတို့နိုင်ငံကြီးရပေါ့နော်အားလုံးကအမှားတရားတွေနဲ့ဟိုကြင်ကြံအုပ်ချုပ်နေထိုင်ရတဲ့အခါမှာကျမတို့ကအမှန်တရားဘက်ကိုတူဖောက်ပြောပါတော့အမှန်တရားကိုလက်ခံကျင့်သုံးနေထိုင်ရတာပေါ့နော
်အမှန်သူယုံကြည်ရအစီအစဉ်မှာအပြည့်စုံကိုကြားမှာပါရှင်ဒါအပြင်အခြားအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးတက်တန့်ရောင်သတင်းလွှာနဲ့သူယုံကြည်ရအစီအစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံရင်းနှီးမြှုပ်အလုပ်သမားများတက်မကကို March 28ရက်နေ့ကဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်အရင်အစိုးရတွေလက်ထက်မှာတက်မကတွေဖွဲ့စည်းခွင့်မရှိခဲ့တဲ့အတွက်အချိန်အတော်ကြာစီယုံပြင်ဆင်ပြီးမှဒီရင်းနှီးမြှုပ်အလုပ်သမားတက်မကကိုပြန်လည်ဖွဲ့စည်းနိုင်ခဲ့ကြတာဖြစ်ကြောင်းအလုပ်သမားရဲ့အငင်းပွားမှုဖြင်းရှိရေးဂုံသမားတိကောင်းစီဝင်လည်းဖြစ်အလုပ်သမားတက်မကပေါပေါရေးဦးဆောင်လုပ်ကိုင်းနေသူတို့လည်းဖြစ်တဲ့ဦးရဲနိုင်ဝင်းကပြောပါရယ်အစ်စ်ဖွဲ့စည်းလိုက်တဲ့ရင်းနှီးမြှုပ်အလုပ်သမားတက်မကအကြောင်းအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကုဇော်ဝင်းလိုင်ကတင်ပြပေးထားပါရယ်ရှင်
ဒီနာမည်ပေါင်းစုံအလုသမားညီလာခံခေါ်ပြီးတော့အလုသမားတမကဖွဲ့တယ်ဆိုတာကဘလို့ရည်ရွယ်ချက်နဲ့ဖွဲ့ရတာပါလဲခင်ဗျအ
ဓိကတော့ဒီရင်းနှီးမြှုပ်ဆိုတာမြန်မာနိုင်ငံအလုသမားလှုပ်ရှားမှုမှာသူဟိုအထင်ကြီးရလဲဖြစ်တယ်အမျိုးသားရေးအတွင်းလဲဆောင်တယ်ဒီဘက်ကမှလည်းသူတို့ကဘာပြောဝန်ထမ်းအတွေ့အကြုံရောလုပ်တဲ့အတွေ့အကြုံရောရှိရပြီကြတော့အလုသမားတမကဖွဲ့ရနေရမှာအဲ့ဒီအတွေ့အကြုံတွေခြေခံပြီးစနစ်တကျနဲ့ပေါ်ပေါက်လာအောင်ဒီတမကတွေကနေပြီးတော့တကသားလုကမာဒီကူလေအတူတူလာစီအောင်ပေါ့နော်ရေပြည်ပြီးကျွန်တော်တို့ဒါဟိုငါးနှစ်နီးပါးလောက်ပြင်ဆင်ပြီးတော့မှကျွန်တော်တို့ဒါကိုဒီကံလောက်ပြီးတော့တည်အဖွဲ့ချုပ်ကြီးနဲ့လုပ်လိုက်ကြပါအ
ဲ့တော့ဟောအရင်အစိုးရတွေလက်ထက်မှာကတော့စစ်အစိုးရနေစပြီးတော့ဒီသမရဦးသိန်းစင်အစိုးရလက်ထက်အထိပေါ့နော်ဒီဟိုအထူးသဖြင့်တော့စစ်အစိုးရလက်ထက်မှာဒီတခြားသမဂ္ဂတွေအဖွဲ့အစည်းတွေဖွဲ့ခွင့်မပေးခဲ့ဘူးဆိုတော့ဒီရင်းနှီးမြှုပ်အလုပ်သမားသမဂ္ဂဆိုတာလည်းမရှိခဲ့ဘူးပေါ့အခုမှစပြီးဖွဲ့တာပေါ့အဲ့ဒီပေါ့လား
ဟုတ်ပါတယ်ဒီ2012ခုနှစ်ပေါ့အလုပ်သမားဖွဲ့စည်းဥပဒေထွက်ပေါ်လာပြီးတဲ့နောက်ပေါ့ဒီ2013လောက်မှာရင်းနှီးမြှုပ်ရင်းနှီးကြောင်းကနေခြေကံတက်မကတက်ဖွဲ့ဖွဲ့တယ်ပေါ့ကျွန်တော်တို့နဲ့ချိတ်ဆက်မိပြီးတဲ့ခါကျကျွန်တော်တို့ကဒီခြေကံတက်မကတွေတစ်စိမ့်ကြီးတစ်စိမ့်ကြီးလို့ဖွဲ့တယ်နောက်တစ်ခါကျတော့မြို့နယ်အဆင့်ကြီးဖွဲ့နိုင်အောင်ကြိုးစားတယ်ပေါ့နော်မြို့နယ်အထက်ပေါ်လာတော့တိုင်းအဆင့်ပေါ်ပေါက်လာပြီးတဲ့ခါကျတော့မှဒီအဖွဲ့တွေအားလုံးပါဝင်တဲ့ကျွန်တော်တို့ဟိုရင်းနှီးမြှုပ်ပေါင်းစုံညီလာခံပေါ့တက်မကပေါင်းစုံညီလာခံရင်းနှီးမြှုပ်တက်မကပေါင်းစုံညီလာခံလုပ်ပြီးတော့ကျွန်တော်တို့ဟိုအဖွဲ့ချုပ်ဆိုပြီးကျွန်တော်ဦးတည်ပြီးတွားလိုက်တာပါ
ဟုတ်ကဲ့ခင်ဗျအဲ့တော့ကျွန်တော်တို့သိထားသလောက်ဆိုရင်အခုသူကန္တာလိုက်ကန္တာအလိုက်ပေါ့နော်တမကတွေပေါ်လာတယ်အလုသမားတမကလက်သမားတမကစသဖြင့်ပေါ့နော်ဆိုတော့ဒီရင်းနှီးမြှုပ်ဆိုတာကတော့ဒီလက်သမားတို့တခြားအလုသမားတို့နဲ့ရှင်လို့ရှင်သူကနည်းမြေကန့်တတ်မှုရှိတာကိုရင်းနှီးထွက်တဲ့နေရာတွေကိုသူကအထူးပြုတဲ့ data ဖြစ်နေတော့အခုဖွဲ့တဲ့အဖွဲ့အစည်းကကိုရဲနယ်ဝင်းရေဟိုဘလောက်အထိကျေပြမှာသလဲဟိုဘယ်အတိုင်းတာအထိလောက်တာတနိုင်ငံလုံးအတိုင်းတာနဲ့လားဘလို့ပုံစံမျိုးလဲခင်ဗျ
အခုကကျွန်တော်တို့ဒီရင်းနှီးမြှုပ်ရှိတဲ့ data အားလုံးရဲ့90ရာခိုင်နှုန်းလောက်ကကျွန်တော်ဒီရင်းနှီးမြှုပ်အခြေခံတက်မကတွေဖွဲ့ပြီးသွားပြီဖွဲ့ပြီးသွားတော့ဒီမြန်မာနိုင်ငံတနင်္ဂနွေလုံးမှာတော့ရင်းနှီးမြှုပ်လုပ်သမားက3ဝန်းကျင်လောက်ရှိတယ်ဆိုတော့ကျွန်တော်သိရအောင်အဲ့တော့ဘာလဲဆိုတော့အခုဒီဟာဖွဲ့စည်းပြီးတာကတော့ဒါရင်းနှီးမြှုပ်အားလုံးကိုအခြေခံတဲ့ပုံစံနဲ့ကျွန်တော်တို့ဖွဲ့ပြီးတာပါဟိုဒီတခုတော့ရှိရကျွန်တော်တို့ကဒီကန်းလွန်ပတ်တော့ကျွန်တော်တို့မလုပ်နိုင်သေးဘူးပေါ့နော်ကုန်းရင်းကျင်နယ်ကတော့အကုန်နီးပါးကျွန်တော်တို့ပါဝင်ပါတယ်
အဲ့တော့ရည်ရွယ်ချက်ကရောခင်ဗျဟိုအများသောဖြစ်တော့အလုသမားဟိုတမကတွေဖွဲ့ကြရတဲ့ဆိုသူတို့ရဲ့နှစ်နာကြီးတွေသူတို့ရဲ့ခံစားခွင့်တွေအရာတွေဟိုညီညွတ်ညွတ်နဲ့တောင်းဆိုနိုင်မှုအားလုံးဒစီတစ်လုံးနဲ့ယက်တည်နိုင်မှုကိုယ်ခွင့်ရေးကိုတောင်းဆိုခွင့်တွေပို့ပြီးတော့ရနိုင်အောင်အတန်ပို့ပြီးတော့စစ်စစ်လုံးလုံးဖြစ်အောင်ဆိုတဲ့ရည်ရွယ်ချက်တွေအများကြီးရှိတာပေါ့နော်တမကတွေရဲ့နောက်ွယ်ရည်ရွယ်ချက်တွေဆိုတော့ဒီရင်းနှီးမြှုပ်အလုသမားတမကကရောအဲ့ဒီပုံစံလားဘလို့ပုံစံဘာရည်ရွယ်ချက်တွေရှိပါလဲ
ဒီနေ့မြေလုံသမားအဖွဲ့ချုပ်ဝင်နေတော့ဒီကျွန်တော်ရေရက်ကတော့ဒါလုံသမားအခွင့်အရေးတွေကိုအခြေခံတာပေါ့ဗျာ။ဒီနေ့ဆိုလို့ကျင်တယ်ဒီလုံသမားအခွင့်အရေးမှာတခြားနေလုံသမားတွေနဲ့မတူတဲ့ထူးခြားမှုကဒီနေ့မြေလုံသမားတွေရဲ့တို့ဟိုအလျှောက်လုံးပေါ့ဗျာ။ကျွန်တော်ပြန်ပြီးလေ့ရတဲ့အခါကျတော့နှစ်ပေါင်း100လောက်တောင်းလျှောက်တောင်းဆိုလာတဲ့တောင်းတဲ့တရားဒီနေ့ဒီမပြည့်မီသေးဘူးပေါ့ဗျာ။ယာယီနေသားဟိုနှစ်ပေါင်းများစွာနဲ့ကန့်တယ်တရားဝင်မကန့်ဘူး။အဲ့လိုနဲ့ဟိုအလုပ်ကနေအနေအားယူသွားတယ်ခံစားခွင့်မရှိဘူး။ဒါဒီဘက်ကမှဆိုလို့ရှိလို့ကြည့်ရင်လည်းအရင်တော့ကတ်တန်းခဲ့တဲ့ဒါရင်းနှီးလောက်ကမှတက်တာဆောင်ကြီးဥပဒေလိုဟာမျိုးတွေကြော်ထုတ်ခံနေရတယ်ပေါ့နော်အဲသူတို့ကတစ်ခါကကြည့်ရင်လည်းနိုင်ငံဝန်ထမ်းတပိုင်းဖြစ်တဲ့အခါကျတော့ဒီသူတို့အခွင့်အရေးတွေနဲ့ပြောဆိုတဲ့အခါမှာနိုင်ငံဝန်ထမ်းစီးပင်းစီကန်းတွေနဲ့အိဆိုခံတာရရှိတယ်ပေါ့ဒါတွေအခြေခံပြီးတော့တကယ်ရင်းနှီးလောက်ကမှသူရဲ့တကယ်နစ်နာချက်တွေသုံးလုံးချက်တွေကိုကြားကြည့်အောင်အကောင့်ထဲပေါ်သွားဖို့ဆိုတော့နံပါတ်1ပေါ့ဒုတိယအချက်ကတော့ကျွန်တော်တို့ကျက်ပြန့်တဲ့လောက်ကမှအဖွဲ့ချုပ်ကြီးတွေပေါ်ပေါက်လာရင်အဲ့ဒီမှာပူးပေါင်းပါဝင်သွားဖို့အခါအတိုင်းပြည်ရဲ့ဒီဒီမိုကရေစီအတွင်းကူးပေါင်းတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာလည်းကျွန်တော်တို့ဒါပူးပေါင်းပါဝင်သွားဖို့ဆိုတဲ့ဒီမူတွေရှိပါတယ်။ဒီဘက်ကတော့ဘာတောင်းတာလို့ထည့်ရလဲဆိုတော့တမ်းပြည်မှာဒီမိုကရေစီရှင်ကံဖွံ့ဖြိုးမှုတွေမရှိဘဲနဲ့ဟလာကျွန်တော်တို့လူ့သမားသမဂ္ဂတွေရဲ့အစံကဏ္ဍဘာလို့တိုးတက်လာဖို့ဟိုအခက်အခဲဖြစ်နေတယ်။ဟောအဲ့တော့ဒါဒီမိုကရေစီရေးနဲ့ဒီလူ့သမားသမဂ္ဂတွေရဲ့အစံကဏ္ဍဆိုတော့ဆက်စပ်နေရတဲ့ဘုရားရေးလုပ်ငန်းတွေမှာလည်းပါဝင်သွားဖို့ရည်ရွယ်ချက်ရှိတယ်။
အရင်စစ်အစိုးရလက်ထက်တောက်လျှောက်ပေါ့နော်ဒီအုပ်ချုပ်ခဲ့တဲ့အစိုးရတွေအဆက်ဆက်လက်ထက်မှာလည်းဒီမြန်မာနိုင်ငံကရင်းနှီးမြှားရင်းနှီးမြှားထွက်ပါရဲ့နဲ့ပြည်내အစိုးရရဲ့ဗန္ဒငွေပဲဖြစ်ဖြစ်နိုင်ငံတော်အစိုးရရဲ့ဗန္ဒငွေကိုပဲဖြစ်ဖြစ်ထိုက်တန်တဲ့ဒီထွက်တလောက်တန်းနဲ့ဒီဗန္ဒဝင်ငွေမရဘူးအဲ့ဒီမှာအုပ်ချုပ်စီမံခန့်ခွဲတဲ့သူတွေကသူတို့ကကြားပြကိုယ့်အိတ်ထဲကိုထည့်ကြတယ်ဆိုတဲ့ဟာတွေကလည်းအခုနောက်ပိုင်းကျေကျေပြန့်ပြန့်ထွက်လာတယ်လေပါဆိုတဖြည်းဖြည်းပေါ်လာတာကိုအရင်ကမဟုတ်တာတွေလုတ်ခဲတာတွေကဆိုတော့ဒီရင်းနှံမြေအလုတ်သမားတွေကြားထဲမှာကောသူတို့ရဲ့လောအားကတွေသူတို့ဒီဝင်ငွေတွေဟာထိုက်တန်တဲ့ဝင်ငွေရနေတယ်လို့သူတို့ယူဆသလားဒါမှမဟုတ်သူတို့ရဲ့စီမံချက်တွေသူတို့မျှော်လင့်ချက်တွေဘာတွေများရှိသလဲဗျာ
အဲပြောရမယ်ဆိုရင်းနှံမြေအလုတ်သမားအများစုကဗျာအတွေ့အကြုံတွေကြတယ်သူတို့ကသူတို့ရဲ့လာစာတွေကျွန်တော်တို့ပြည်သလောက်ဆိုမှ9လာစာ6လာစာအပေါင်ထားပြီးတုံးနေရတာမျိုးတွေဖြစ်နေတဲ့ဆက်ကြတော့ဟိုတစ်ခါကငွေကြီးဆိုရင်တော့ဒီကအိတ်ဆက်ကြဲသူတို့ကြီးပါတယ်သူတို့ဘက်ကထိုက်တယ်နဲ့လာစာရရှိရတော့ကျွန်တော်တို့အများကြီးလိုအပ်နေသေးတယ်နောက်တစ်ခါဒီဘက်ပေါ်ကဟိုခင်မှာဘာဖြစ်လာလဲဆိုတော့ဒီနာအဖပေါ့နာအဖဖြစ်ကြတယ်ဒီဘက်ခင်မှာအရင်ခေတ်တွေကနေရောပြီးရတဲ့ဒီဥပဒေကလောက်သမားဥပဒေပါအခွင့်အရေးတွေကိုကြောင်တော့ခံနေရတယ်ကျွန်တော်စိုးစိုးပြောတဲ့အတိုင်းအော်ဦးဦးဒီလုတ်တဲ့အချိန်ပိုကြီးမရတာတို့အဲအဆက်မပြတ်ဟိုနေရီသွားတာတို့မိသားစုနဲ့ကျွဲငွာပြီးတော့သွားတာတို့ဟိုကာလာချီကိုနေရီပို့ထားတာတို့ဒီလိုပြဿနာတွေတို့အများကြီးရှိနေတယ်အဲ့တော့ဒီခြုံပြောရရင်တော့ဒီနေ့ရင်းနှံမြေအလုတ်သမားတို့ကတခြားအလုတ်သမားကြီးကိစ္စကြီးအချိန်ကတော့လည်းဆက်ရင်းနှံမြေအလုတ်သမားကြီးရဲ့ပကယ်ပကတိအခြေအနေကမိမိတလို့ဖြစ်နေတယ်တို့ရဲ့အသက်ကြီးရလဲကြီးကြီးမားမားဒီပြဿနာတွေနဲ့ရင်ဆိုင်နေရ
ဟိုကုန်းတင်းပိုင်းရင်နံမြေလောက်သားတွေရဲ့ဒီရရှိတဲ့သူတို့တူးဖော်နိုင်တဲ့ရင်နံပမာဏဟာကျွန်တော်တို့မြန်မာနိုင်ငံလောက်တစ်ခုအတွက်တိုင်းအတိုင်းတာတစ်ခုလုံးနဲ့တွက်မယ်ဆိုကန်းလုံကတော့အများတာပေါ့ဗျာဆိုတော့ကျွန်တော်ပမာဏအားဖြင့်ရခိုင်နှုန်းအားဖြင့်ကြည့်မယ်ဆိုရင်သူဘလောက်ရခိုင်နှုန်းလောက်များရှိနိုင်မလဲမြန်မာနိုင်ငံထွက်တဲ့ဟာထွက်တဲ့ရင်နံနေနဲ့ရှင်ဟိုတစ်ခုလုံးကိုရှင်ကြည့
်ရခိုင်နှုန်းကတော့တော့ရင်တော်တော်နေတယ်ဗျာဟိုဘာလို့ဆိုဒီဘက်ကကျွန်တော်တို့ပြီးဘလောက်ဆိုရင်သူက twin dit တွေဆက်ပြီးတော့မတူးဖော်နိုင်တာလည်းပါတယ်ရင်းနှီးမဆိုင်ထုတ်နိုင်တာကြီးလည်းပါတယ်။ဒါပေမဲ့လို့ကျွန်တော်တို့ဒီဘက်ပေါ့နော်2016 2019ဒီဗန္ဒာကြီးနဲ့မှာဒီရင်းနှီးမြုပ်နှံမှုပိုင်းမှာဆိုကုန်းဝင်းပိုင်းကိုလည်းနည်းနည်းတိုးလာတယ်။တိုးလာတယ်။ရင်ကန်းလုံကတော့အဓိကဖြစ်နေမှာကုန်းဝင်းရင်းနှီးမြုပ်နှံမှုတွေတိုးလာတော့ကုန်းဝင်းမှာလည်းဒီလိုရှာဖွေမှုတွေလာရင်ဟိုဒီပြည်မှာစနစ်တကျရှာဖွေနိုင်ရင်ဒီဂျင်းနံတွေ့ရှိတဲ့နေသားတွေရှိပါတယ်။အဲ့လိုကန်းလုံနဲ့ရှင်လိုက်ရင်တော့သူ့အရေးတက်ကတော်တော်နည်းတယ်လို့ပြောရအောင်။
ကိုယ်စော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးလိုက်တာပါရှင်။ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းအစီအစဉ်တွေနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါရယ်။အခုတော့မနက်ဖြန်အင်္ဂါနေ့ည9နာရီတိုက်ရိုက်လေးလိုက်အစီအစဉ်မှာဘာအကြောင်းအရာတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်။
ကြောင်ရင်ကကျင်းပပြီးစီးခဲ့တဲ့ဂျာပြက်ရွေးကောက်ပွဲမှာလစ်လက်ကိုစလဲ19နေရာတွေက18နေရာမှာဝင်ရောက်ရှင်ပြိုင်ခဲ့တဲ့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီက9နေရာမှာအနိုင်ရရှိခဲ့ပါတယ်။အမျိုးသားရင်းချစီအတွက်ဦးတည်စ조사နေတဲ့ NLD အနေနဲ့တိုင်းရင်းသားဒေသတွေမှာရှုံးနိမ့်ခဲ့တဲ့ဟာတိုင်းရင်းသားတွေနဲ့ယုံကြည်မှုတိဆောက်ရေးအတွက်စိုးရိမ်စရာဖြစ်လာနေပါသလား NLD အနေနဲ့ဘလို့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်ဆိုတာကိုဒီသတင်းပတ်အင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြအောင်ပါ ပါဝင်ဆွေးနွေးလိုသူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က2323822555လေးဖြစ်ပါတယ်ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လိုတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကလည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်
နက်ဖြန်ည9:00တိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ရဲ့အလဲပါ internet ကွန်ရက်တစ်ခုထဲမှာပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်ပြီးတော့အပြန်အလှန်ဆက်သွယ်နိုင်တဲ့ internet of things အတိုကောက် IoT အကြောင်းမဆူမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါရစေ။
ပိုင်းထွက်သမျှပစ္စည်းတော်တော်များများကိုကြည့်လိုက်ရင်လေအင်တာနက်ကိုချိတ်ဆက်နိုင်တဲ့ Internet of Things ပစ္စည်းတွေဖြစ်လာကြပြီကိုသားညုံဦးရေ
ဟုတ်ပါဗျာအင်ကအပူအေးချိန်နဲ့ thermostat ကိရိယာကနေပြီးတော့အင်တကားတို့ရေခဲတက်တာတို့အဝစ်လျှော်ဇက်တို့လိုမျိုးအင်သုံးပစ္စည်းတွေကစမော်တော်ကားတွေအထိအားလုံးအသစ်ထွက်တာကြည့်လိုက်လို့ရှိရင် Internet နဲ့ချိတ်ပြီးတော့ကိုယ့်ရဲ့ smartphone ပေါ်ကတဆင့်လှမ်းသွင်းလို့ရနိုင်တဲ့ဆိုတာတွေကြီးပဲဗျာ
ညနှုန်းမြင့် Internet ဆက်သွယ်မှုဆိုတာတကူးတကတော့ပြောနေစရာမလိုအောင်လို့ Internet တွေကမြန်လာကြတယ်Wi-Fi ကျိုးမဲ့ internet ချိတ်ဆက်လို့ရတဲ့ပစ္စည်းတွေပို့ပြီးတော့များလာတယ်။နောက်လူတိုင်းနှိပါ smartphone ကိုသုံးနေကြတဲ့ခေတ်ဖြစ်နေတော့နည်းပညာလောကမှာဒီအတူကောက် IoT လို့ပြောနေကြတဲ့ Internet of Things ကလူတွေရဲ့နေ့စဉ်ဘဝထဲမှာတဖြည်းဖြည်းရောက်လာနေတာကိုသားညုံရဲ့ဘာပစ္စည်းမဆိုဒီ internet ချိတ်နိုင်တယ်ဆိုလို့ရှိရင် IoT လို့ပြောလို့ရပြီလေ။ internet ကွန်ရက်တစ်ခုထဲမှာပစ္စည်းတစ်ခုနဲ့တစ်ခုချိတ်ထားနိုင်တဲ့အဲ့ဒီ IoT ရဲ့အဓိကထူးခြားချက်ကတော့အပြန်အလှန်ဆက်သွယ်နိုင်တယ်။ဒီနည်းပညာအရပြောရင်တော့ဆက်တစ်ခုကပို့လိုက်တဲ့ data အချက်လက်တွေကိုတခြားဆက်တွေရလက်ခံနိုင်တယ်တုံ့ပြန်နိုင်တယ်အများနားလည်အောင်လွယ်လွယ်ပြောမယ်ဆိုရင်တော့တစ်ခုနဲ့တစ်ခုစကားပြောနိုင်ခိုင်းနိုင်ညွှန်ကြားနိုင်ကြတယ်ပေါ့ရှင
် internet ကိုချိတ်နိုင်တာတွေနဲ့မဟုတ်ဒီ smartphone smart tv smart ရေခဲသစ်တာ smart coffee ဖြော်ဆက်ကိုမှဝစ်ဆင်ပြီးတော့ကိုယ့်ရဲ့ကျန်းမာရေးကိုစောင့်ကြည့်ပေးတဲ့ဆက် smart လက်ပတ်နာရီဆိုပြီးတော့ smart ပစ္စည်းတွေမျိုးစုံတွေ့နေရတာ smart သွားတိုက်တိုင်တော်မှရှိသေးတယ်အဲ့ဒါတွေအားလုံးက internet ကိုယ့်ရဲ့အထက်မှာတစ်ခုနဲ့တစ်ခုချိတ်ဆက်ပြီးတော့အပြန်အလှန်အမိန့်ပေးခိုင်းနိုင်အောင်လည်းလုပ်ထားကြသေးတယ်မဟုတ်လားအဓိကကတော့ smartphone ပေါ့ဗျာကိုယ့်ရဲ့ smartphone ပေါ်ကနေပြီးတော့ရှိသမျှ smart ပစ္စည်းတွေကိုလှမ်းပြီးတော့ထိန်းချုပ်လို့ရတယ်မော်တော်ကားတွေကအပူအေးပေးဆက်တို့သချင်းဖွင့်ဆက်တို့ကိုတော့မှအဝေးကနေပြီးတော့လှမ်းဖွင့်လို့ပိတ်လို့ရတယ်လေ
အဲ့ဒါကြောင့် Internet of Things အတွက်ဒီ smartphone တွေကအဓိကအရေးပါတဲ့ပစ္စည်းတွေဖြစ်လာနေတယ်လို့ Pocket Now ဆိုတဲ့နည်းပညာ website က editor Jamie Rivera ကပြောတာရှင်
Years ago, it was the computer. The computer was the center of your lifestyle. Now it's your smartphone. Your smartphone connects to your, provides you your audio, gives you your email.
ဟိုအရင်ဖြစ်တွေတုန်းကတော့ကိုယ့်ရဲ့သွားလာနေထိုင်မှုမှာကွန်ပျူတာတွေကအဓိကနေရာမှာရှိခဲ့ပါတယ်။အခုတော့ smartphone တွေဖြစ်ကုန်ပါပြီ။ smartphone ကနေသချင်းဖွင့်ချက်ကိုလှမ်းဖွင့်နိုင်ပိတ်နိုင်တယ်။ email ပို့နိုင်တယ်။သတင်းတွေကြည့်နိုင်ဖတ်နိုင်တယ်။ကိုယ့်အလုပ်တွေအများကြီးပြီးသွားအောင်လုပ်ပေးနိုင်အောင်လည်းမကပါဘူး။တခြားကိစ္စတွေအများကြီးကိုလည်းလုပ်ပေးနိုင်ပါတယ်။
အဲ့လိုလုပ်ပေးနိုင်ဖို့မှာအဓိကအရေးကြီးတာကတော့ app လို့အတူကောက်ခေါ်ကြတဲ့ application တွေပါ internet ကနေတဆင့်တစ်ခုနဲ့တစ်ခုချိတ်ပြီးတော့မှအပြန်အလှန်ဆက်သွယ်နေကြရဲဆိုတာကလေအဲ့ဒီပစ္စည်းတွေနဲ့ဆိုင်တဲ့သက်ဆိုင်ရာ app တွေကို smartphone ထဲမှာထည့်ပြီးတော့သုံးကြတာပါ app မျိုးစုံထည့်ထားတဲ့ smartphone တွေကပြောရမယ်ဆိုလို့ရှိရင်တော့ command center ကုတ်ကဲရေးဌာနချုပ်လိုပဲအားလုံးကိုဒီဘဝနေပြီးတော့ထိန်းချုပ်ပြီးတော့ခိုင်းလို့ရနေလို့လေ
internet of things ကြောင့်လူတွေပေါ်မှာ smartphone တွေရဲ့လှမ်းမှုကပေါ်တော့မှကြီးလာအောင်မယ်လို့နည်းပညာကျွမ်းကျင်သူတန်းကတော့ခံမှန်းနေကြတာပဲဗ
ျ The smartphone is only going to be more predominant the more useful it is to the person. For certain people it's not about content consumption. For certain people it's about
smartphone တွေကပိုးပြီးတော့တောင်လွှမ်းမိုးလာပါအောင်မယ်။သုံးတဲ့သူတွေအတွက်အသုံးဝင်လာအောင်မှာပါ။တချို့သူတွေအတွက်က smartphone တွေပေါ်မှာစာဖတ်ဗီဒီယိုကြည့်လို့ရတာလောက်နဲ့တင်မကြေနပ်နိုင်ကြတော့ပါဘူး။ဒီ smartphone နဲ့ဘာတွေထပ်လုပ်လို့ရနိုင်သေးလဲဆိုတာမျိုးပိုးပြီးတော့အသုံးချနိုင်မယ့်နည်းလမ်းတွေကိုရှာကြပါရစေ။ဟိုရင်တုန်းကတော့ smartphone တွေနဲ့လူတွေကြားမှာအသုံးဝင်မှမလားဆိုတဲ့အချက်ကအတားအဆီးလို့ဖြစ်ခဲ့ပါတယ်။ internet ကတဆင့်ချိတ်ဆက်နိုင်တဲ့ IoT ကြောင့်အသုံးဝင်တယ်လို့ပြောလို့ရလာပါတယ်
။ internet ကွန်ရက်ထဲမှာခုလိုမျိုးကိုပိုင်သုံးပစ္စည်းတွေမျိုးစုံချိတ်ဆက်တဲ့ဒီ internet of things ကဘလောက်ထိစိတ်ချရရတယ်လဲဆိုတဲ့လုံခြုံစိတ်ချမှုဘိုင်းနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်တာတွေကလည်းများလာတယ်ဗျ။အထူးသဖြင့်ဂျာကနေဝင်ဖောက်ပြီးတော့ချက်လက်တွေခိုးတာတို့ online တိုက်ခိုက်တာတို့တွေကမကြာခဏဆိုသလိုကြားနေရတော့ကိုချိတ်ထားတဲ့ပစ္စည်းတစ်ခုတည်းကိုဂျားနေပြီးတော့ခိုးဝင်လို့ရသွားပြီဆိုရင်ကိုယ့်ရဲ့အထဲမှာချိတ်ထားတဲ့တခြားပစ္စည်းတွေတည်းကိုပါဂျားဖောက်ဝင်ဖို့လွယ်သွားပြီဆိုတော့ဒါကိုစိတ်ပူကြတာမဆင်မြန်မွေ
Internet of Things ကပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်ပေးပြီးတော့သုံးတဲ့သူတွေအဆင်ပြေအောင်လွယ်အောင်လို့အဝေးကနေလှမ်းထိန်းချုပ်နိုင်အောင်လုပ်ပေးတာမှန်ပေမဲ့ ကိုသားညုံပြောသလိုပဲဒီလုံခြုံရေးဘိုင်းမှာတော့ဟာကွက်တွေအများကြီးရှိနိုင်တယ်လေကိုရဲ့အင်တာနက်လိုင်းကလုံခြုံတယ်ဆိုရင်တော့မှပစ္စည်းတစ်ခုခုမှဒီလုံခြုံရေးဟာကွက်ရှိနေတယ်ဆိုလို့ရှိရင်ဒီအကွက်ဆောက်နေတဲ့ hacker တွေကအခွင့်ကောင်းယူသွားနိုင်တယ်ဆိုတာကိုမီရှိဂန်တက္ကသိုလ်ကပညာရှင်တွေကလောလောလတ်လတ်ပဲစမ်းသပ်ပြီးတော့သက်တည်ပြခဲ့ကြသေးတယ်ရှင်မလ၁၄ရက်နေ့ကမီရှိဂန်တက္ကသိုလ်ကသုတေသီတွေထုတ်တဲ့ကြေညာချက်ထဲမှာဆိုရင် $5 တန်စပီကာတစ်ခုကိုသုံးပြီးတော့မှအင်တာနက်နဲ့ချိတ်ထားတဲ့ smartphone တွေရ sensor တွေမော်တော်ကားတွေဒီကျန်းမာရေးနဲ့ကိုယ်လက်လှုပ်ရှားမှုအခြေအနေတွေကိုတိုင်းပေးတဲ့ Fitbit လိုမျိုးကိုမဝတ်ထားရတဲ့ပစ္စည်းတွေကိုဂျားကနေပြီးတော့ hack လုပ်နိုင်ခဲ့တယ်လို့ပြောထားတယ်ရှင
်။အင်တာနက်ချိတ်နိုင်တဲ့ပစ္စည်းတိုင်းမှာသူနဲ့ဆိုင်တဲ့အကောင့်တွေရှိပါတယ်။သက်ဆိုင်တဲ့ app တွေကိုသုံးနိုင်ဖို့လည်းအကောင့်တွေရှိကြပါတယ်။အဲ့ဒီအကောင့်တွေမှာခမားခတ်တဲ့ password တွေကိုပေးထားသင့်တယ်ဆိုတာကိုပညာရှင်တိုင်းကအကြံပြုထားကြတယ်ဗျ။နောက်ဒီသက်ဆိုင်ရာပစ္စည်းတွေရဲ့လုံခြုံရေးနဲ့ပတ်သက်တဲ့ software update ရှိမရှိမကြာခဏစစ်ကြည့်ပြီးတော့ရှိတယ်ဆိုလို့ရှိရင် update လုပ်ဖို့ကိုလည်းအရေးကြီးပါတယ
်။ကိုယ့်အိမ်က internet router ကိုလည်းအဲ့လိုပဲစိတ်ချရအောင်လုပ်ထားသင့်တယ်လို့ပြောကြပါသေးတယ်။ဒီ internet ချိတ်ဆက်နိုင်မဲ့ပစ္စည်းတွေထုတ်တဲ့ company တွေနဲ့ internet လုံခြုံရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေအနေနဲ့လည်းအပြန်အလှန်ပူးပေါင်းပြီးတော့မှဒီပစ္စည်းတွေထုတ်ထဲကကိုလုံခြုံစိတ်ချရအောင်လို့လုပ်ပေးဖို့လိုတယ်လို့ဤပညာလုံခြုံရေးပညာရှင်တွေကလည်းထောက်ပြကြပါတယ်။နောက် Internet of Things ကနောက်ဆိုလို့ရှိရင်ပို့ပြီးတော့မှတိလာသုံးလာကြတော့မှဆိုတော့ IoT ပစ္စည်းတွေနဲ့ပတ်သက်ပြီးတော့အစိုးရတွေဘက်ကနေပြီးတော့လည်းလုံခြုံရေးဆိုင်ရာသတ်မှတ်ပြဋ္ဌာန်းချက်တွေကိုလုပ်သင့်ပြီလို့တိုက်တွန်းမှုတွေလည်းပို့ပြီးတော့တွေ့လာနေရပါတယ်ရှင်။
မဆုမြတ်မောင်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါ VOA မြန်မာပိုင်းအစီအစဉ်ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တေးတချင်တွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0932318555လေးကိုခေါ်ဆိုနိုင်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရတယ်ဆိုရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ရန်ကုန်မြို့လို့လိပ်မိပြီးတော့စာရေးသားဆက်သွယ်နိုင်ကြပါရဲ့ရှင်။အခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါအနုပညာလောကကသတင်းတူတူထထွားတွေကိုမအေးတနာကျော်ကစူးစီးတင်ဆက်ထားပါရဲ့ရှင
်။မင်္ဂလာပါရှင်။အလုံးစိမ့်နဲ့ပျော်ရွှင်ပေါ့ပါကြပါစေဒီတစ်ပတ်တက်တက်အောင်သတင်းလာမှာတော့ဘာစီလိုနာဘောလုံးအသင်းနဲ့ကြောင်းဆောက်လှုံမဲ့အဆိုတော်ရှက်ကီယာပြီးတော့ဆုံးမသွားပြီးတော့သုံးလကြာမှတကြွတဲ့ဂျော့ချ်မိုက်ကယ်ဒီလိုမျိုးကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာကိုပြောပြပေးသွားပါမယ်ကွာကျော်အဆိုတော်ကြီးအယ်လ်တန်ဂျွန်ရဲ့အသက်80ပြည့်မွေးနေ့ပွဲကိုတော့မတ်လ25ရက်နေ့ကပဲဆင်နွှဲသွားကြပါတယ်1948ခုနှစ်အင်္ဂလန်နယ်မှာမွေးဖွားခဲ့တဲ့Reginald Kenneth Dwight နာမည်ရင်းရှိတဲ့ Elton John ကဂီတမှာဆရာတဆူဖြစ်နေနှစ်ပေါင်း50ကျော်ရက်တည်လာခဲ့သူပါ။ Oscar ဆုရောင် Grammy ဆုပါဆုပ်ထူထားတဲ့ Elton John ရဲ့တချင်းတွေမှာတော့သိကုန်နာမည်ကျော်တဲ့ Candle in the Wind, Don't Let the Sun Go Down on Me တို့ကမဖြစ်မနေနားထောင်ရမယ့်တချင်းတွေပါနော်။ Elton John ကဗြိတိန်နိုင်ငံမှာအထူးထင်ရှားကျော်ကြားသူဖြစ်နေရက်တည်နေပြီးတော့လိန်သူဆက်ဆံရေးအတွက်လည်းဥဆောင်ဥရပြုအခွင့်အရေးတောင်းဆိုသူဖြစ်ပါသေးတယ်။သူကအသက်17နှစ်အရွယ်တည်းကပညာသင်ထူးချွန်စုရရှိပြီးတော့လန်ဒန်က Royal Academy of Music တော်ဝင်ဂီတ Academy မှာ6နှစ်တာဂီတပညာရပ်တွေကိုစီးပူးခဲ့တာပါ2014ဒီဇင်ဘာမှာတော့သူကကာလာကြာပေါင်းဖက်ခဲ့တဲ့ရည်စားဖြစ်သူ David Furnish နဲ့လက်ထပ်ခဲ့ပါတယ် Elton John က HIV/AIDS ရောဂါတိုက်ဖျက်ရေးမှာတက်တက်ကြွကြွပါဝင်ဆောင်ရွက်သူဖြစ်ပြီးတော့ရောဂါတားဆီးကာကွယ်ရေးသုတေသနရန်မုံငွေအတွက် Elton John AIDS Foundation ကိုထူထောင်ထားသူဖြစ်ပါတယ်ရှင်ကွယ်လွန်သူအဆိုတော် George Michael ကိုမလ29ရက်နေ့ကပဲလန်ဒန်မြို့တော်မှာတချို့လိုက်ကြပြီဖြစ်ပါတယ်။သူကပြီးခဲ့တဲ့ဒီဇင်ဘာ25ရက်နေ့ကလေးကကွယ်လွန်သွားခဲ့တာပါ။ Warm ဆိုတဲ့အဖွဲ့မှာပါဝင်ခဲ့တာရေးတကူရောဖြော်ပြရေးတွေရဲ့ကြောင့်နာမည်အထူးကြီးတဲ့ George Michael ဟာ2016 Christmas နေ့မှာပဲ Australia မှာရှိတဲ့သူ့ရဲ့နေအိမ်မှာကွယ်လွန်သွားခဲ့ပါတယ်။ကွယ်လွန်ချိန်မှာအသက်53နှစ်ရှိပါပြီ။သူကိုလန်ဒန်မြို့မြောက်ပိုင်းက Highgate တုတ်တံမှာမြေမြုပ်တကြိုခဲ့တာပါ။အဲဒီတုတ်တံမှာတခြားနာမည်ကျော်ပုဂ္ဂိုလ်တွေဖြစ်တဲ့အတွေးခေါ်ပညာရှင် Karl Marx, စာရေးဆရာမ George Eliot တို့ရဲ့အုပ်ဂူတွေလည်းရှိပါသေးတယ်။အိမ်နေရင်းနဲ့ဆုံးမသွားတဲ့ George Michael ရဲ့သေဆုံးမှုဟာတခြားပျော်ကားကြောင့်မပါဘဲနဲ့သူ့ဘာသူတဘာဝရသေဆုံးတာဖြစ်တယ်လို့သေမှုသေခင်စုံစမ်းတဲ့အရာရှိကမတ်လ9ရက်နေ့ကပဲပြောလိုက်ပါတယ်။ဒါကြောင့်သူသေဆုံးပုံနဲ့ပတ်သက်ပြီးတော့ဘာမှထပ်ပြီးတော့စုံစမ်းစစ်ဆေးစရာမလိုဘူးလို့ဆိုပါတယ်။အစပိုင်းတုန်းကတော့သူတည်ရတဲ့အကြောင်းရင်းရေးရမပြောနိုင်ဘူးလို့ပြောနေကြတာဖြစ်ပါတယ်ရှင်။
ကိုလံဘီယာအဆိုရရှက်ကီယာနဲ့စပိန်ဘောလုံးကလပ်အသင်းတစ်ခုဖြစ်တဲ့ဘာစီလိုနာဘောလုံးအသင်းတို့ပေါင်းပြီးတော့ကိုလံဘီယာနိုင်ငံမြောက်ပိုင်းကရှက်ကီယာရဲ့မွေးစားတီးမျိုးဖြစ်တဲ့ဘာရန်ကီယာမှာအကြောင်းတစ်ကြောင်းဆောက်လူတန်းမယ်လို့မလာ28ရက်နေ့ကပဲကြေညာသွားပါတယ
် Yo soy poquito más nerviosa y eres el que me da tranquilidad fíjate
ဘာစီလိုနာဘောလုံးအဖွဲ့ရဲ့တိုက်စင်မှုဂျေရာပီကေရဲ့ချစ်သူရှက်ကီယာဟာPS Descaldos Foundation အဖွဲ့ကိုထီထောင်ထားတဲ့သူဖြစ်ပြီးတော့အဲ့ဒီအဖွဲ့ကတော့ကိုလံဘီယာနိုင်ငံကနွမ်းပါတဲ့ကလေးငယ်တွေပညာသင်ကြားရေးအတွက်လှူဆောင်ပေးနေတာပါ။ဘာစီလိုနာဘောလုံးအသင်းနဲ့စပိန်ဘန်တစ်ခုဖြစ်တဲ့ကာတလန်ဘန်လာကာရှာတို့ကဒေါ်လာ 1.2 သန်းကျော်လှူဒါန်းမှာဖြစ်ပါတယ်။ရှက်ကီရာကတော့သူဒီစီမံကိန်းအတွက်အထူးကိုဝမ်းသာနေမိတယ်လို့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီလိုပရာဟိတလုပ်ငန်းမျိုးကိုဘာစီလိုနာဘောလုံးအဖွဲ့နဲ့တွဲလုပ်ဖို့ကအသင့်တော်ဆုံးပါလို့လည်းသူကပြောပါတယ်။သောအကောင့်ထဲပေါ်ဖို့လဲသူချစ်သူပီကေရဲ့အားပေးကူညီမှုတွေကိုအထူးကျေးဇူးတင်ကြောင်းပြောသွားပါတယ်။ Grammy ဂီတဆုရရှက်ကီရာဟာ PS Descalzos Foundation ဖွဲ့ကို1969ခုနှစ်မှာစပြီးတော့တည်ထောင်တာဖြစ်ပြီးတော့2004ခုနှစ်မှာတော့သူတို့လူရဲနဲ့ကြောင်းတကြောင်းကိုပထမဦးဆုံးဖြစ်နေဆောက်လုပ်နေပါတယ်။ဒီတက်တဲ့အောင်တင်းလောင်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလောင်ညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet.
ညာလောကကတည်င်းတူတူထွားတွေကိုမအေးတနာကြောကစူးစီးတင်ဆက်သွားတာပါဒီစီစဉ်ကို VOA မြန်မာပိုင်းရရုံမြင်တမ်းကြားအစီအစဉ်မှာလည်းကြည့်ရှုနိုင်ပါတယ် VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Jurugani Dai ရဲ့အဖမ်းယူကြည့်ရှုနိုင်ပါတယ်ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချင်တဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့အမေရိကန်နိုင်ငံမှာနေထိုင်အလုပ်လုပ်ကိုင်နေတဲ့ဒေါခင်အင်းမြင့်ကဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါရဲ့ရှင
်။ဒီမရဲ့ယုံကြည်ရာကတော့ပေါ့နော်။အမှန်တရားကိုလက်ခံကျင့်သုံးခြင်းအမှန်ကိုကျင့်သုံးလေ့လာနေထိုင်ခြင်းပဲဖြစ်ပါတယ်။ဘာလို့လဲဆိုတော့ဒီအမှန်တရားဟာအမှန်တရားကိုကျင့်သုံးကျင့်ကြံနေထိုင်ရခြင်းဟာအမှန်တရားတွေကိုလုပ်ခွင့်ရတာတဲ့လုပ်ကြံနေရတာတဲ့အများကြီးခက်ခဲတယ်အများကြီးပဲပေါ့နော်အားလုံးကိုကျင့်သုံးရတာဖြစ်ပါတယ်အမှန်တရားကိုဘာကြောင့်ယုံကြည်တာလဲအမှန်တရားကိုဘာကြောင့်ပေါ့နော်လက်ခံကျင့်သုံးနေရတာလဲဆိုတော့အားလုံးရဲ့ကျမတို့နိုင်ငံကြီးอ่ะပေါ့နော်အားလုံးကအမှားတရားတွေနဲ့ကျင့်ကြံအုပ်ချုပ်နေထိုင်ရတဲ့အခါမှာကျမတို့ကအမှန်တရားဘက်ကိုတူဖောက်ပြီးတော့ပေါ့နော်အမှန်တရားကိုလက်ခံကျင့်သုံးကျင့်သုံးကျင့်သုံးနေထိုင်ရတာပေါ့နော်အမှန်တရားတွေကိုကျမနှစ်နှစ်ချိုက်တယ်အမှန်တရားလှုပ်ခြင်းကိုကျမဟိုယုံကြည်တယ်အမှန်တရားကဘယ်တော့ဖြစ်ဖြစ်ဘလို့ကြီးပဲအမှားတရားတွေဟိုရှိနေပါစေအမှောင်တရားအမှားတရားတွေကလှိုင်းထန်နေပါစေအမှန်တရားပြောရင်းချက်လေးသေးသေးလေးဟာဆိုလို့ရှိရင်အမှန်တရားကိုပဲဆက်လက်ပြီးတော့ကျင့်သုံးကျင့်သုံးကျင့်သုံးသွားလို့ရှင်ဒီအမှန်တရားဟာအမှားတရားဆိုတဲ့ကြီးဆိုးမှုအမှားတရားဆိုတဲ့လှိုင်းချမ်းတဘိုးတွေရိုက်ခတ်မှုတွေကြားတွေကဒီအမှန်တရားဟာဆက်လက်ပြီးတော့ပေါ့နော်အမှန်တရားကိုပဲကျင့်သုံးဟာအခက်အခဲတွေတွေ့မယ်ဟိုဟိုအန္တရာယ်တွေတွေ့ကြုံရမယ်အန္တရာယ်အများကြီးကြုံတွေ့ရတာတွေလည်းရှိတယ်တကယ်ကိုခက်ခဲပင်ပန်းပြီးတော့ရုန်းကန်ရတာတွေလည်းရှိတယ်ဒါပေမဲ့ဒီနေ့မှာဒီအမှန်တရားဟာအမှန်တရားကိုလက်ခံကျင့်သုံးတာစိတ်တွေကြီးလဲအေးချမ်းမှုရှိတယ်ဒီအမှန်တရားဟာအမှန်လေကြားရနေပြီးတော့ထိုးဖောက်ရတဲ့အတွက်ဒီအမှန်တရားလက်ခံကျင့်သုံးနေထိုင်ကျင့်ကြံနေထိုင်တဲ့လူတွေရဲ့ဘဝဟာအကုန်လုံးဟာဖြူစင်ပြီးတော့အေးမြကြီးလဲတောက်ပါတယ်ဒါပေမဲ့ဒီဟာဒီအမှန်တရားအခုရေတွင်း
သူအခုရေကြည်တောက်လို့တော့မရဘူးဒီအမှန်တရားကိုပဲကျွန်တော်တို့လက်ခံကျင့်သုံးဘာဖြစ်ဖြစ်ပေါ့နော်ပညာရေးကဏ္ဍမှာပဲဖြစ်ဖြစ်လူမှုရေးကဏ္ဍမှာပဲဖြစ်ဖြစ်နိုင်ငံရေးကဏ္ဍမှာပဲဖြစ်ဖြစ်ပေါ့နော်ကိုယ်ဟာအမှန်တရားကိုလက်ခံကျင့်သုံးစုပ်ကင်ထားနိုင်ပါစေဘာလို့ပဲအန်ဒီရဲ့အန်ဒီရဲ့အကုန်လုံးပေါ့နော်တိုက်ခိုက်မှုတွေရှိနေပါစေဒီအမှန်တရားလက်ခံကျင့်သုံးထားတဲ့လူသားတယောက်လူရဲ့ဘဝဟာအမြဲတမ်းတန်ဖိုးကြီးမြတ်ပါတယ်အမြဲတမ်းဘဝရာကြီးလင်းရှင်းတတ်ပါလေဒါပေမဲ့ပေါ့နော်ဒီအမှန်တရားကိုကျင့်သုံးရတဲ့အတွက်အားလုံးကစိတ်ပြက်လက်ပြော်တာတွေရှိတယ်တချို့ကပေါ့နော်ဟာကွာဒီဟာကြီးကိုဆက်လက်ပြီးတော့ပေါ့နော်မလုံးနိုင်ဘူးဆိုကြာရှုံးသွားတာတွေလည်းရှိတယ်ဒါပေမဲ့အားလုံးကိုကျွန်မအနေနဲ့ပြောချင်တာဟိုကိုယုံကြည်ရာယုံကြည်ရာတွေကိုစုပ်ကင်ထားပါပေါ့နော်ကျမတို့အမှန်တရားကိုချစ်မြတ်လို့တဲ့အတွက်အမှန်တရားကိုပြင့်ကြံနေထိုင်တယ်ကျမကိုမုန်းတဲ့လူတွေရှိမယ်ချစ်တဲ့လူတွေလည်းရှိမယ်ရိုက်ခတ်တဲ့လူတွေလည်းရှိပဲဒါပေမဲ့ဒီအမှန်တရားဆိုတဲ့လူမှုရေးပတ်ဝန်းကျင်မှာပဲဖြစ်ဖြစ်ပညာရေးပတ်ဝန်းကျင်မှာပဲဖြစ်ဖြစ်နိုင်ငံရေးပတ်ဝန်းကျင်မှာပဲဖြစ်ဖြစ်အမှန်တရားကိုသာကျင့်သုံးစိတ်ချစွာပေါ့နော်ကျင့်သုံးနေထိုင်ကျင့်ကြံပါအားလုံးကအမှန်တရားကိုကျင့်သုံးတဲ့လူသားတဦးဟာဆိုလို့ရှိရင်တမိုးတွေကအမြဲတမ်းမြင့်မြတ်တဲ့တန်ဖိုးဖြစ်နေစင်ကြံနိုင်ပါလေအဲ့တော့ကျမအနေနဲ့ပြောချင်တာကတော့အမှန်တရားကိုယုံကြည်ရတယ်ကိုစုံတိုင်ထားပါဒီနေ့ဟာအောင်မြင်မှုဆိုတာရှိလာပါမယ်လို့ကျမ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရကဏ္ဍကိုတင်ဆက်ပေးလိုက်တာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနားရီစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ VOA မြန်မာပိုင်းအစီအစဉ်ကလည်း EDM 3အင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေစဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလိုဗီဒီယိုအစီအစဉ်ဖြစ်နေတဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်စာအင်္ဂလိပ်စာနဲ့မှချေးမော်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုလေ့လာနိုင်ကြပါရဲ့ရှင်ဒီကနေ့ညဖက်အစီအစဉ်အဆုံးမသတ်ခင်မှာကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါဦ
းရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကမြေအောက်ယထာဘူဒယုံမှာပောက်ကွဲမှုဖြစ်တာကြောင့်အနည်းဆုံးလူ6ဦးသေဆုံးပြီးနောက်ထပ်50ဦးထိခိုက်ဒဏ်ရာရတယ်လို့ရုရှားအနာပိုင်တို့ကပြောပါတယ်မြို့လယ်ကစနားယစကွဲမြေအောက်ယထာဘူဒယုံမှာပောက်ကွဲမှုဖြစ်ခဲ့တာလို့ရုရှားမီဒီယာတွေမှာဖော်ပြကြပါတယ်စိန့်ပီတာစဘတ်ကတခြားယထာဘူဒာယုံကမပေါက်ကွဲသေးတဲ့ဖောက်ခွဲပစ္စည်းကိုလည်းရှင်းလင်းနိုင်ခဲ့ပြီလို့ရုရှားအကြမ်းဖက်မှုတံပြန်ချေမှုရေးကော်မတီကပြောဆိုပါတယ်ရုရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့စိန့်ပီတာစဘတ်ကမြောက်ယထာဘူဒာယုံအလုံးကိုတော့ပိတ်ထားလိုက်ပြီးဖြစ်ပါတယ်သမ္မတဒေါ်နယ်ထရန့်အနေနဲ့တရုတ်သမ္မတအမေရိကန်ခီးစဉ်မတိုင်ခင်လေးမှာပဲမြောက်ကိုရီးယားအရေးပြင်းပြင်းထန်ထန်ပြောဆိုလိုက်တာကြောင့်အမေရိကန်မူဝါဒကြီးကြီးမားမားပြောင်းလာမလားလို့သုံးသပ်မှုမျိုးစုံရှိလာနေပါတယ်သမ္မတထရန့်ကမြောက်ကိုရီးယားပြဿနာကိုတရုတ်နိုင်ငံကကူညီမဖြေရှင်းပေးရင်အမေရိကန်အနေနဲ့တတ်တတ်ဖြေရှင်းတော့မယ်လို့ Financial Times သတင်းစာကိုမနေ့ကပြောလိုက်ပေမဲ့ဘလို့ဖြေရှင်းမယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမပြောခဲ့ပါဘူး။ဒါကြောင့်အခုလိုပြောလိုက်တာကဒီသတင်းပတ်ထဲတရုတ်သမ္မတနဲ့ Florida မှာတွေ့တဲ့အခါမြောက်ကိုရီးယားအရေးဦးစားပေးဆွေးနွေးရမှာအသာစီးရဖို့လား။မြောက်ကိုရီးယားရန်ဂျိုတင်ကာကွယ်ရေးလုပ်ငန်းစဉ်စတင်ဖို့လားလို့သုံးသပ်မှုတွေဖြစ်လာနေတာပါ။အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်တရားသူကြီးနီယယ်ဂေါ်ဆက်ကိုသမ္မတကရွေးချယ်မှုနဲ့ပတ်သက်ပြီးအထက်လွှတ်တော်မှဒီသတင်းပတ်အတွင်းအရေးပါတဲ့မဲခွဲမှုတွေကိုဆောင်ရွက်မှာဖြစ်ပါတယ်။အသက်49နှစ်အရွယ်တရားသူကြီးနီယယ်ဂေါ်ဆက်ကိုမထောက်ခံတဲ့ဒီမိုကရက်လွှတ်တော်မှအရေးအတွက်ကလည်းတိုးလာနေပါတယ်။ဒါပေမဲ့လည်းအထက်လွှတ်တော်လူများစုခေါင်းဆောင်မစ်ချ်မက်ကွန်နဲကတော့ကိုဦးမြောက်တရားရုံးချုပ်တရားသူကြီးအဖြစ်နီယယ်ဂေါ်ဆက်ကိုတနည်းနည်းနဲ့အတီးပြုတ်ပေးနိုင်မယ်လို့အခိုင်အမာပြောဆိုထားပါတယ်။တရားရုံးချုပ်တရားသူကြီးအန်တိုနီစကာလီယာပြီးခဲ့တဲ့တနှစ်ကျော်ကကွယ်လွန်သွားပြီးတဲ့နောက်ပြန်လည်ခန့်အပ်ဖို့လိုအပ်နေတာဖြစ်ပါတယ်
။တရင်အချင်းချုပ်ကိုမှတင်ငေးထိုက်ကပြောပြပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitek Zonyak ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30နဲ့40 48 50နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ။
This program has come to you from the Voice of America, Washington.